Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုရှားဖောင်တဲ့အတူကြေညာပေးပါပါအမေရိကန်နိုင်ငံတွင်အရှိလေပိုင်းဒေတာနိုင်ငံများပြားကနိုင်ငံသားတွေမဝင်ဖို့ပိတ်ပင်မှုကိုပြည်ထောင်စုတရားရုံးကတစ်ခုကယာယီပယ်ဖျက်ခဲ့တာမဖြစ်သင့်ဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်မြန်မာသမ္မတဦးထင်ကျော်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်တို့စနေနေ့တွေ့ဆုံပြီးတဲ့နောက်မှာကမ္ဘောဒီးယားမြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးခီးသွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြှင့်ဖို့အတွက်တန်တိတ်တန်ချခဲ့ကြပါတယ်တရုတ်နိုင်ငံကပိုင်းဆိုင်တယ်လို့ကြေညာတဲ့ကျွန်းစုကအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်အောက်မှာရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုမှုကဒေတာရင်းတည်ငြိမ်ရေးအန္တရာယ်ရှိတယ်လို့တရုတ်ဆိုကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ကြီးလေ
ကောင်းပါပြီရှင်အခုမနက်ခင်းအစီအစဉ်တွေမှာတော့ဒီတရားလွှတ်တော်ရှင်နေဥက္ကိုနီလှုပ်ကြံခံရမှုမှာဖမ်းမိထားတဲ့တန်တရားရှိသူတွေကိုအတီးပြုချက်ရယူမှုနဲ့ပတ်သက်လို့အခုလိုနားဆင်ရမှာပါအ
ောင်ဝင်းတော်ကဒီမှာကျွန်တော်ရမှာပူပေါင်းပါဝင်တဲ့လူအရှင်နဲ့ကျွန်တော်တို့ဖမ်းမိကြတာဖြစ်တယ်။ကျွန်တော်တို့အဲ့ဒါကြောင့်သတင်းတွေထုတ်ပြန်တဲ့အခါမှာ
သမရယုံပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနောက်ဆက်တွဲသိထားရသမျှကိုပြောပြပေးသွားမှာပါရှင်။အဲဒီနောက်မှာတော့မြမရေးသုံးသက်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါရဲ့ရှင်။ဒီလိုအစီအစဉ်တွေပတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ရှားဖောင်တို့ကကြေညာပါမယ်ရှင်။
American နိုင်ငံတွင်ကိုအရှိလေပိုင်းဒေသနိုင်ငံအများပြားကနိုင်ငံသားတွေမဝင်ဖို့အတွက်ပိတ်ပင်မှုကိုပြည်내ပြည်ထောင်စုတရားရုံးတစ်ခုကယာယီပယ်ဖျက်ပေးခဲ့တာဟာမဖြစ်သင့်ဘူးလို့ American သမ္မတ Donald Trump ကစနေနေ့မှာတုံ့ပြန်လိုက်ပါတယ်။ American ပြည်ထောင်စု Washington ပြည်내ပြည်ထောင်စုတရားရုံးတစ်ခုကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေက American နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်ပြီးမပို့ဖို့အတွက်ဟန့်တားတဲ့အမိန့်တစ်ခုကို Washington ပြည်내ပြည်ထောင်စုတရားရုံးကခရိုင်တရားသူကြီးJames Robert ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအမိန့်ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းမှာအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနတွေကလည်းအမေရိကန်နိုင်ငံတွေကိုတရားဝင်ဗီဇာနဲ့ရောက်လာသူတွေကိုနေထိုင်ခွင့်ပြုခဲ့ပါတယ်တမှုထူးခြားတဲ့ဒီအရေးပေါ်အမိန့်ကြေညာချက်နဲ့ပတ်သက်ပြီးတရားရေးဌာနအနေနဲ့အတက်နိုင်ဆုံးအစောဆုံးကြေညာချက်ထုတ်ပြန်သွားမယ်လို့သမရအင်ဘူရောကကြေညာချက်ထုတ်ပြန်လိုက်ပါတယ်သမရအင်ဘူရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမရထရမ့်ထုတ်ပြန်ခဲ့တဲ့တိုင်းပြည်တွင်ဝင်ရောက်ခွင့်ကန့်သတ်တဲ့သမရအမိန့်ကြေညာချက်ဟာတရားဝင်ပြီးမှန်ကန်တယ်လို့လည်းဖော်ပြထားတာပါ Washington ပြည်နယ်ရတော်မျိုးခရင်တရားသူကြီးကတော့ဝါရှင်တန်နဲ့မင်းနီဆိုတာပြည်နယ်တို့ဟာသမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုဥပဒေလမ်းကြောင်းအရနဲ့စိန်ခေါ်ပိုင်ခွင့်ရှိတယ်လို့လည်းပြောကြားခဲ့တာပါ
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေရဲ့ပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေအပေါ်အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ရဲ့ကန့်သတ်ချက်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အကြီးအကဲကအဝေဖန်လိုက်ပါတယ်။ဒါဟာဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အတီးပြုပြီးသားနိုင်ငံတကာရဲ့သတ်မှတ်ချက်တွေကိုဆူဆူဝဝအပြော့သွားစေနိုင်တယ်လို့လည်း UNHCR အကြီးအကဲဖီလီပိုဂရန်ဒီကဘီရူးမြို့ကသတင်းထောက်တွေကိုတောက်ကြနေမှာပြောဆိုခဲ့ပါတယ်။ဒုက္ခတဲ့အရေးအတွက်တန်းတဝက်လောက်ကိုလက်ခံဖို့မစင်စားပေမဲ့လည်းအ ਨੇ စုံထောင်ကနန်းလောက်တော့လက်ခံသင့်တဲ့အကြောင်းဒါဟာနိုင်ငံတကာဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့စနစ်အတွက်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့ထင်တဲ့အကြောင်း Mr. Granny ကပြောပါရယ်အမေရိကန်ပြည်ထောင်စုကအရင်ကလုပ်ခဲ့တဲ့ဒီအစီအစဉ်ကိုအားလျော့သွားအောင်လုပ်မယ်ဆိုရင်တော့ဒုက္ခသည်တွေအတွက်နိုင်ငံတကာကရှိထားတဲ့စီးလုံးညီညွတ်မှုတွေကိုဆူဆူဝါဝါအားလျော့သွားစေမှာဖြစ်တယ်လို့လည်းသူကပြောပါရယ်စစ်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေကြားကထွက်ပြေးလာတဲ့လူတွေကိုအကာအကွယ်ပေးတဲ့အနေနဲ့ကန့်လန့်ထားရွှေ့ပြောင်းအခြေကျနေထိုင်မှုကိုဆိုင်းငံ့ထားတာကိုလည်း UNHCR အကြီးအကဲဖီလီပိုဂရန်ဒီကကန့်ကွက်ခဲ့ပါတယ်ရှင
်။ American သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့မှာအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုရုံးနဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားဖို့ရှိပြီးဒါဟာသမ္မတထရမ့်ရဲ့သမ္မတတက်တန်ဒုတိယသတင်းပတ်ကုန်မှာကမ္ဘာခေါင်းဆောင်တွေနဲ့ဆက်သွယ်ပြောကြားဖို့စီစဉ်မှုဖြစ်ပါတယ်။ EU ဥရောပသမ္မတရဲ့အနာဂတ်အတွက်ဥရောပခေါင်းဆောင်တွေမော်တာနိုင်ငံမှာထိပ်သီးစည်းဝေးကျင်းပပြီးနောက်တည့်မှာပဲအခုလိုအီတလီဝန်ကြီးချုပ်နဲ့ပြောကြားဖို့လှုံ့ဆော်တာပါ။ American သမ္မတထရမ့်ရဲ့ပြောကြားချက်တွေဟာ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်နိုင်ငံတွေရဲ့စီးလုံးခိုင်မာမှုအားကိုချိန်ချောက်နေတယ်လို့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတချို့ကတွက်ဆကြပေမဲ့အီတလီဝန်ကြီးချုပ်နဲ့တခြားဥရောပခေါင်းဆောင်တွေကတော့အမေရိကန်ကိုဆန့်ကျင်မှာမဟုတ်ဘူးလို့ကတိပေးခဲ့ကြတာပါ EU ရဲ့260ပြည့်ထိမှန်ကို March လတဲ့ရောမမျိုးကျင်းပချိန်မှာတော့ American နဲ့ပတ်သက်တဲ့ EU ရဲ့သဘောထားကိုပါထည့်သွင်းကြေညာဖို့လဲဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တကယ်လို့ Trump ကသူ့ပြည်ရင်းရေးပြဿနာကိုအဓိကဦးစားပေးလှုပ်ဆောင်မယ်ဆိုရင် EU ကိုကမ္ဘာပေါ်မှာကုန်သွယ်အင်အားထိတ်တန်းအဖြစ်နဲ့လှုပ်ဆောင်ဖို့ကြီးမားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်နေသူမြင်ကြောင်းလဲအီတလီဝန်ကြီးချုပ်ကတောက်ကြံနေမှာပြောပါတယ်။ရုရှားထောက်ပံ့ပေးနေတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေအရှိန်မြင့်လာနေချိန်မှာပဲယူကရိန်းသမ္မတပိုရိုရှန်ကိုနဲ့အမေရိကန်သမ္မတထရမ့်တို့ပထမဆုံးချိန်ဖြစ်တဲ့စကားပြောဆိုကြမှာလဲဖြစ်ပါတယ်
။အီရန်နိုင်ငံဆမ်နန်ပြည်နယ်မြောက်ဘက်ခြမ်းကစတူယန်ကီလိုမီတာ 3,500 အကျယ်ဝန်းရှိတဲ့နေရာမှာဒုံးတီနဲ့ရေဒါစမ်းသပ်မှုတွေအပါအဝင်လေကြောင်းကာကွယ်ရေးဆိုင်ရာဒီလက်ကျင့်မှုတွေကိုအီရန်လေတပ်ကလှုပ်ဆောင်ခဲ့တယ်လို့အီရန်အစိုးရပိုင်းရုပ်မြင်သံကြားကဖော်ပြပါဗျ။အီရန်အစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့မကြာသေးခင်ကဆွဆွဲချက်တွေကိုလည်းအီရန်ဒုသမတအီရှာဂျာဟန်ဂီရီကလူသိရှင်ကြားရှုံချခဲ့တယ်လို့ဒီပြောဆိုချက်တွေအပေါ်မှာအီရန်ပြည်သူတွေအနေနဲ့အလေးမထားကြဖို့ကိုလည်းပြောဆိုခဲ့တယ်လို့အစိုးရပိုင်းရုပ်မြင်သံကြားကဆိုပါဗျ။အီရန်ဟာကမ္ဘာပေါ်ကအကြမ်းဖက်မှုဝါဒကိုတခုထဲသောအကြီးဆုံးအထောက်အကူပေးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့တောက်ကြနေကဒိုဂျိုမြို့မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မန်တီကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့သူ့အဆိုအီရန်ရဲ့မာယွင်းတဲ့အပြုအမူပေါ်တုံ့ပြန်ဖို့ကတော့အရှိအလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေကိုတိုးမြှင့်ဖို့အစီအစဉ်မရှိသေးဘူးလို့မစ္စတာမန်တီကပြောပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American Tan မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ်ဘောဒီးယားဗရင် Norodom Sihamon ရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာနှစ်နိုင်ငံချစ်ကြည်ခီးတွားရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့စနေနေ့တွေ့ဆုံပြီးတဲ့နောက်မှာကမ်ဘောဒီးယားမြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးခီးတွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြှင့်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့ဝန်ကြီးချုပ်ရဲ့လက်ထောက်ကပြောပါတယ်။သမ္မတဦးထင်ကျော်ကနှစ်နိုင်ငံကြားကုန်သွယ်ရေးခီးတွားလုပ်ငန်းနဲ့ပညာရေးဆိုင်ရာကဏ္ဍတွေဖွံ့ဖြိုးအောင်လုပ်ဖို့အခွင့်အလမ်းတွေရှိနေတာမို့တိုးတက်အောင်ပူးပေါင်းဆောင်ရွက်ကြဖို့အကြံပြုခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကလည်းဒီအကြံပြုချက်ကိုသဘောတူခဲ့ပါတယ်။ဒါအပြင်ကမ်ဘောဒီးယားဖုံးတော်ကြီးတွေကိုမြန်မာနိုင်ငံမှာပညာသင်ခွင့်ရဖို့အတွက်ပညာသင်ဆုပေးခဲ့တာတွေအတွက်လည်းကျေးဇူးတင်ကြောင်းပြန်လည်းတောင်းပြန်ခဲ့ပါတယ်။နိုင်ငံအနေနဲ့ ACM ECS ARWE ကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာ CLMV ကမ်ဘောဒီးယား လာအိုစ်မြန်မာဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးမဲခေါင်ဒေသရင်းပူးပေါင်းဆောင်ရွက်ရေးနဲ့အာဆီယံဆိုင်ရာမူပေါင်းတွေအတွင်ကမ္ဘောဒီးယားမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တိုးတက်ခိုင်မာအောင်လုပ်ဖို့လည်းဝန်ကြီးဟွန်ဆန်းကပြောကြားခဲ့ပါတယ်။ကသမရဦးထင်ကျော်နဲ့ဇနီးကိုတောက်ကြနေမှာဘင်းရဲ့နန်းတော်မှာဂုံပြုအခမ်းအနားနဲ့ကျိုးဆူခဲ့တာဖြစ်ပြီးဘင်းရဲ့မင်းမြတ်နဲ့တွေ့ဆုံစဉ်မှာလည်းပညာရေးသာသနာရေးနဲ့ယဉ်ကျေးမှုဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။သမရဦးထင်ကျော်နဲ့အဖွဲ့ဟာတနင်္လာနေ့မှာကမ္ဘောဒီးယားချစ်ကြည်ခီးစဉ်ကိုဆုံးသက်မှာဖြစ်ပါတယ်။
ရခိုင်ပြည်နယ်အတွင်းမှာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစပြီး2019ခုနှစ်ဖေဖော်ဝါရီလ3ရက်နေ့အထိဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရသာ73ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရခဲ့တယ်လို့5ဦးလည်းပျောက်ဆုံးနေစေလို့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းနဲ့ပြန်ကြားရေးစာမျက်နှာမှာစနေနေ့ကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာရှိတဲ့နေစလုံခြုံရေးစခန်းတွေကိုလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးဒီရဲ9ဦးစစ်သား5ဦးသေဆုံးခဲ့ရပြီးတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်အောက်တိုဘာလ10ရက်နေ့ကနေစပြီးဒေသအတွင်းမှာကာဖျူးအမိန့်ထုတ်ပြန်ခဲ့ရပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့ဝင်73ဦးပါစုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ဖွဲ့ကိုလည်းအစိုးရကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လည်းလူအခွင့်ရချိုးဖောက်မှုအသည့်တွေရှိလာတဲ့ဆိုပြီးတော့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကလစ်လာတွေ့ရှိချက်အရတင်ပြမဲ့အစီရင်ခံစာကိုထုတ်ပြန်ဖို့ရည်ရွှေဆိုင်ခဲ့ပါတယ်ရှင်။
တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွမ်းစုဟာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်အောက်မှာရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်တစ်ရဲ့ပြောကြားချက်ဟာနောက်ပိုင်းမှာအရှိအာရှဒေသတည်ငြိမ်ရေးအတွက်အန္တရာယ်ရှိအောင်အမေရိကန်ဘက်ကလှုံ့ဆော်ချက်လို့တရုတ်အစိုးရကစနေနေ့မှာပြောကြားလိုက်ပါတယ်။တရုတ်ဘက်ကဒန်ယိုယူလို့ခေါ်ပြီးတော့ဂျပန်ဘက်ကဆန်ကေကူလို့ခေါ်တဲ့ကျွမ်းစုဟာသိငယ်တဲ့လူမနေတဲ့ကျွန်းကလေးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးဒီကျွန်းစုကိုတရုတ်ကပိုင်ဆိုင်တယ်လို့တရုတ်နိုင်ငံရဲ့ ကြ ాయి ထာနာပြောခွင့်ရလူချမ်းကထပ်မံပြီးအတိပြုပြောကြားခဲ့တယ်လို့ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှားယွင်းနဲ့မှတ်ချက်ပေးပြောဆိုမှုတွေအမေရိကန်ဘက်ကရပ်တန့်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီအစိုးရနိုင်ငံခြားရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာတင်ထားတဲ့ကြေညာချက်ထဲမှာတော့ဒေတာရင်းအခြေအနေမတိမငြိမ်ဖြစ်အောင်လှုပ်ဆောင်တာနဲ့ဒီပြဿနာကိုရှုပ်ထွေးအောင်လှုပ်ဆောင်မှုတွေကိုအမေရိကန်ဘက်ကရှောင်ရှားတင်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရလူချမ်းရပြောဆိုချက်ကိုဖော်ပြထားပါတယ်။တောက်ကြနေမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံစဉ်အတွင်းအမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကဂျပန်အစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီဂျွန်းတွေအပါအဝင်ဒေသအလုံးဟာနှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်ထဲမှာအကျုံးဝင်တယ်လို့ပြောကြားခဲ့ကြောင်းဝန်ကြီးမက်တစ်ရဲ့ပြောကြားချက်ကိုကိုးကားပြီးအမေရိကန်ကာကွယ်ဝင်ကြီးဌာနကပြောကြားခဲ့တာဖြစ်ပါတယ်
ဖိလစ်ပိုင်အစိုးရနဲ့ကွန်မြူနီမွန်ဝါဒီတပုံတွေကြားကငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးမှုတွေကိုပယ်ဖျက်မယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေကစနေနေ့မှာပြောဆိုလိုက်ပါတယ်။ညနိုင်ဆွေးနွေးမှုကနေဒီလွတ်ပေးခဲ့တဲ့တပုံခေါင်းဆောင်တွေကိုလည်းထောင်ထဲပြန်ဝင်မလားဒါမှမဟုတ်ပြည်ပကနေအဖမ်းခံမလားဆိုပြီးတော့သမ္မတဒူတက်တေကမင်းကွန်းထုတ်လိုက်ပါတယ်။ကွန်မြူနီမွန်ဝါဒီတပုံတွေနဲ့ဒီလအတွင်းနှော်ဝဲနိုင်ငံမှာပြန်လည်ပြုလုပ်မဲ့စကားပြောဆိုဆွေးနွေးမှုတွေကိုလည်းအစိုးရဘက်ကစစ်ဆက်ညှိနှိုင်းရေးသမားတွေအနေနဲ့မတက်ရောက်ဖို့ပြောဆိုသွားမယ်လို့ဒူတက်တေကနိုင်ငံတောင်ပိုင်းဒါဗောင်းမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကွန်မြူနီတွေနဲ့ငြိမ်းချမ်းရေးရဖို့ကဒီမျိုးဆက်မှာဖြစ်လာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အစိုးရနဲ့ကွန်မြူနီတပုံတွေကြားက6လကြာတဲ့ဒီအပြစ်ခတ်ရဆဲရေးကိုပယ်ဖျက်လိုက်ပြီးနောက်တရက်မှာပဲဒူတက်တေကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ယာယီအပြစ်ခတ်ရဆဲရေးကိုတပုံအဖွဲ့ကချိုးဖောက်ပြီးအစိုးရစစ်သား6ဦးသေဆုံးခဲ့ရပြီးတဲ့နောက်ဖိလစ်ပိုင်စစ်တပ်ကိုအစင်တင့်ပြင်ထားဖို့ကိုလည်းသမ္မတဒူတက်တေကအမိန့်ထုတ်ပြန်ခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ချိန်နဲ့တပြိုင်တည်းမှာပဲဒီကျမတို့ရဲ့ VOA Facebook စာမျက်နှာကနေပြီးတော့လဲ Radio အစီအစဉ်နဲ့ထုတ်လွှင့်ချိန်နဲ့တပြိုင်ညီဖမ်းယူနိုင်နိုင်ပါတယ်အခုအရင်ဆုံးတော့တရားလွှတ်တော်ရှိနေဥကိုနီလှုပ်ကြံသူတွေကိုတဆင့်ချင်းဖော်ထုတ်ဖမ်းဆီးနေတဲ့အခြေအနေကိုပြောပြပေးပါမယ်NLD ပါတီဥပဒေအကြံဖေရှင်းနေကြီးဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်ခဲ့သူတနတ်သမားဦးကြည်လင်းကိုစေခိုင်းသူအဖြစ်ဝန်ခံခဲ့တယ်လို့သတင်းထွက်နေတဲ့ဥမြင့်ဆွေဆိုသူကိုအခုနောက်ဆုံးအစိုးရလုံခြုံရေးကဖမ်းမိထားတဲ့ဥအောင်ဇော်ဝင်းဆိုသူဟာတယောက်တည်းမဟုတ်ဘဲတရားစီဖြစ်တယ်လို့သမ္မတရုံးကရောဒီမှုကိုအာရုံစိုက်နေတဲ့ပြည်တွင်းသတင်းတောက်တချို့ကပါအတည်ပြုကြပါတယ်ဥက္ကဋ္ဌတတ်ခံရမှုကိုအစိုးရကအချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတာဟာအမှုမှန်ဖော်ထုတ်ရေးမကြန့်ကြာရအောင်ရည်ရွယ်တာဖြစ်တယ်လို့လည်းသမ္မတရုံးကပြောပါတယ်အပြည့်အစုံကိုကိုညာဝေအောင်ကပြောပြပါမယ်ရှင
်ရှင်းနေဥက္ကဋ္ဌကိုတနတ်နဲ့ပြစ်တက်ခဲ့တဲ့တရားခံဦးကြည်လင်းရဲ့ကနဦးရဲစစ်ချက်တွေလူမှုမီဒီယာတွေပေါ်ပေါက်ကြားခဲ့ခြင်းတော့ကဖျားခိုးကိုင်းဦးမြင့်ဆွေဆိုသူကသူ့ကိုလှုပ်ကြံခိုင်းခဲ့တာပါဆိုပြီးဦးကြည်လင်းကဝန်ခံပြောဆိုခဲ့တာပါဦးကြည်လင်းကိုပြီးခဲ့တဲ့တနင်္ဂနွေညနေကလေးစိတ်မာရင်ဖမ်းမိခဲ့ပြီးနောက်ထပ်ရက်ပိုင်းအကြာမှာဦးအောင်ဝင်းစော်ဆိုသူကိုဖအံဘက်မှာရဲလုံညုံကြီးတွေကထပ်မံဖမ်းဆီးခဲ့ကြောင်းတောက်ကြနေ့မှာမြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဦးအောင်ဝင်းစော်ကိုဖမ်းမိချိန်မှာဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတည်းသာဖြစ်တယ်လို့သမ္မတရုံးကရောသူတို့နှစ်ဦးနဲ့ဦးဘူထောင်မှာစုံမှုခဲ့သူအကျဉ်းသားဟောင်းဦးအောင်စိုးဆိုသူကပါအတီးပြုပြောခဲ့တာပါဒါပေမဲ့တကယ်တမ်းမှာဦးအောင်ဝင်းစုံနဲ့ဦးမြင့်ဆွေတို့ဟာတီးတန့်တူဦးစီသာဖြစ်တယ်လို့မြန်မာနောင်သတင်းဌာနအက်ဒီတာကိုဆွေဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်နံပါတ်1ပြောနေတာအောင်ဝင်းစုံကအောင်ဝင်းစုံပဲအောင်ဝင်းစုံကလုံးဝမြင့်ဆွေမဟုတ်ဘူးနော်ကျွန်တော်နံပါတ်1တော့ဘယ်လိုလိုက်လဲဆိုတော့အောင်ဝင်းစုံညီခဲ့တဲ့ဦးဘူထောင်ကိုကျွန်တော်ကပြန်ပြီးစုံစမ်းတယ်သူ့ကိုဘာကလို့ခေါ်တယ်သူကစစ်တပ်ကနေပြီးတော့မှပြုတ်လာတယ်ဒီအောင်ဝင်းစော်မိဘရင်းနေထိုင်တဲ့ဘားလန်းကိုသွားပြီးတော့အောင်ဝင်းစော်ရဲ့ငယ်တငယ်ချင်းတွေသွားတွေ့တယ်ပြီးတော့အောင်ဝင်းစော်ရဲ့ဦးလေးကရခိုင်အင်းစင်ထောင်ပိုင်ဟောင်းပေါ့နော်သူတို့တွေအားလုံးနဲ့စကားပြောတော့အောင်ဝင်းစော်ကအောင်ဝင်းစော်ပဲအောင်ဝင်းစော်ကမြင့်ဆွေဆိုတာလည်းမရှိဘူးအောင်ဝင်းစော်ရဲ့မှတ်တမ်းကတပ်မတော်အရာရှိအဲ့အရာရှိဘဝနဲ့စီကံချက်တစ်ခုဖောက်ပြလို့ဆိုပြီးတော့ထောင်ကြတယ်နောက်တစ်ခါကျတော့သူထပ်ပြီးတော့မှဒီဖေခိုးဂိုင်းနေနဲ့ပတ်သက်ပြီးတော့မှထောင်ကြပြီးတော့မှရင်းမြောက်လာတယ်ဒါအောင်ဝင်းစော်နဲ့ပတ်သက်ပြီးခိုင်ခိုင်မာမာရှိတဲ့အချက်ပေါ့နော်။နောက်ပြီးတော့မြင်းဆွေကအောင်ဝင်းစော်မှုတ်ဘူးလားဆိုတော့ရဲမတမ်းမှာကြတော့မြင်းဆွေဆိုတာမန္တရီအခြေဆိုင်မန္တရီသားရှင်းရှင်းလင်းလင်းဖော်ပြထားတယ်ပေါ့နော်။မြင်းဆွေရဲ့မိဘတွေကဒီကျေးတွန်းလုပ်ငန်းတွေပိုင်းလုက္ကင်နဲ့မန္တရီပါဆိုတာကိုသိရတယ်။မြင်းဆွေကအဖေကအယတာနော်ကျေးတွန်းလုပ်ငန်းလုပ်တယ်အောင်ဝင်းစော်ရဲ့အဖေကတက်မတော်အရာရှိအကြီးစားရန်ကုန်ဘားလမ်းမှာနေတယ် ဆိုတော့ဘာမှမဆိုင်တဲ့လူနှစ်ယောက်ဖြစ်နေကျွန်တော်တို့ကလीเนา
ะဦးအောင်ဝင်းစောနဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတယ်လားလို့သမရာယုံကိုမေးမြန်းရမှာသမရာယုံပြောခွင့်ရဦးစောထေကအ
ောင်ဝင်းစောကညမကျွလာရမှာပူပေါင်းပါဝင်တဲ့လူဖြစ်နေကျွန်တော်တို့ခံမိကြတာဖြစ်တယ်ကျွန်တော်တို့အဲ့ကြောင့်လို့တင်းနေထုတ်ပြန်တဲ့အခါမှာရှားသမျှအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်အဲ့ဒီဒီခံရဲ့စစ်ကြောတဲ့ဘလောက်တိုင်းတာဒီမှန်လဲဆိုတာကျွန်တော်တို့ကပြန်ပြီးတော့ဆန်းစစ်လေ့လာရတဲ့သဘောရှိပါတယ်အဲ့တော့ကျွန်တော်တို့ပြောနိုင်တာကတော့အောင်ဝင်းစော်ဒီပထမ Facebook ဒီမှာအထူးသဖြင့်ပေါ့နော်ညစ်စီဆိုတော့အောင်ဝင်းစော်ပဲဆိုတဲ့ဟာကဒီနေ့ကွင်းမှာပြန့်နှံ့ပြီးတော့ပေါ်လာတာဖြစ်ပါတယ်သို့တော့ကျွန်တော်တို့ရဲတပ်ဖွဲ့ကပေါ်ထုတ်ပြီးဆန်းစီရမယ်လို့ဒီအောင်ဝင်းစော်ဒီအောင်ဝင်းစော်တော့ဖြစ်ပါတယ
်ရှင်နေဦးကိုနီအသက်ခံရတဲ့အမှုကိုပြည်ရေးကြီးကကင်တွယ်နေပြီးရန်ကုန်မှာစစ်ကြောရေးလုပ်နေတာပါဒီအမှုရဲ့နောက်ဆုံးအခြေအနေမေးမြန်းရမှာပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးတင်ဝင်းကအခုလိုဖြေကြပါတယ
်ကျွန်တော်မနေ့ကဟိုမှာတို့သတင်းထုတ်ပြန်လိုက်တဲ့အချိန်မှာခင်ဗျာကျွန်တော်အဲ့ဒီတူပြီးပါမသိပါဘူးအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဘာမှ confirm လုပ်လို့မရသေးပါဘူးဗျာနော်ရန်ကုန်မှာလည်းဖြစ်နေပါခင်ကျွန်တော်ဒီမှာလည်းဘာမှတော့မသိသေးပါဘူ
းသမနာယုံပြောခွင့်ရဦးစောထေကတော့အချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်ဒါကအခုကျွန်တော်တို့ပြည်ထောင်စုမှာလည်းတင်းတင်းကြပ်ကြပ်တိုင်ဆိုနေတာရှိတယ်ပနာမစစ်ကြောချက်တွေထွက်သွားတာရှိတယ်အဲ့မှာစပြီးတော့မိကြရတိုင်းသတင်းတွေပေါ့ထွက်သွားတဲ့အခါမှာကျွန်တော်တို့ဟိုဘက်မှာဆက်ဆက်တဲ့ဒေသတွေဖမ်းရတယ်မှာကကြဲကြည့်တယ်အဲ့တော့လေပြည်ထောင်စုဝန်ကြီးဌာနအထူးအဖွဲ့သတ်မှတ်ပြီးတော့ဟိုဖောင်းရနေတာဖြစ်ပါတယ်အဲ့တော့ဟိုတော့ဟိုနိုင်ငံတကာထုံးနေပါလေတော့ရှိတော့ရှိမယ်သို့တော့ကျွန်တော်တို့လက်ရှိဒီထဲမှာဒီလုံခြုံရေးရအထူးအရေးကြီးတဲ့အိဆာကိုတိုင်းကနေတာဖြစ်တဲ့အတွက်နားလည်ပေးဖို့တော့ကျွန်တော်တို့ကတော့ပြောချင်ပါတယ
်ဥက္ကဏီလုတ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့ဆက်ဆက်တရားခံတွေကိုနောက်ထပ်ဖမ်းဆီးထားတဲ့သတင်းတွေထွက်နေပေမဲ့အစိုးရဘက်ကတော့အခုချိန်ထိအတည်ပြုဖို့ညှင်းဆန်နေပါတယ်။ရှင်းနေယူဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေ့လာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်နေ့ကရန်ကုန်လေဆိပ်အရောက်မှာတနက်ပြည့်လုတ်ကြံခံရတာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတနှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တနှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလား။ဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလား။ဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလား။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4 ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါညတိုက်ရိုက်လေလိုက်မှပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံဟာနိုင်ငံခြားအကူအညီယူရင်းအစင်းရဲဆုံးနိုင်ငံစီရင်ဝင်ဖြစ်သွားပါတယ်။ဒါကြောင့်ဒီမိုကရေစီပြုပြင်ရေးမှာနိုင်ငံခြားအကူအညီထိထိရောက်ရောက်ပါဝင်နိုင်ဖို့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရတို့ကြိုးပမ်းပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေ။
ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးတဲ့နောက်မှာနိုင်ငံခြားကအကူအညီပေးဖို့ကမ်းလှမ်းတာတွေပုံများလာပါတယ်။ဒါပေမဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုနိုင်ရေးအတွက်တတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2017 Busan သဘောတူညီချက်တွေနဲ့အညီအကောင်အထည်ဖော်ဖို့လိုပါတယ်။နိုင်ငံခြားအကူအညီလက်ခံမဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲနိုင်မှစည်းရဲမှုနေပါအောင်လုပ်နိုင်မှအပြာနာယုံကြည်မှုရှိနိုင်မှတိသာမြင်သာရေးနဲ့တာဝန်ခံရေးစတာတွေကိုအကောင်အထည်ဖော်နိုင်မှနိုင်ငံခြားအကူအညီထိရောက်မယ်လို့ဆိုပါတယ်။ဒါကြောင့် NLD အစိုးရဟာဖွံ့ဖြိုးမှုအကူအညီများကြီးနိုင်ရေးအဖွဲ့ Development Assistant Coordination Unit နဲ့ပူးပေါင်းဆောင်ရွက်ရေးမိဖက်များအဖွဲ့ Cooperation Partners Group ကိုလွန်ခဲ့တဲ့အောက်တိုဘာလ6ရက်နေ့မှာဖွဲ့စည်းပြီးဒီဇင်ဘာ12ရက်နေ့မှာပထမအကြိမ်အစည်းအဝေးကိုကျင်းပပါတယ်။အဖွဲ့ဥက္ကဋ္ဌကဒေါ်စုဖြစ်ပြီးဒုဥက္ကဋ္ဌကစီမံကိန်းနဲ့ဗန္ဒယေးဝင်ကြီးဦးကျော်ဝင်းဖြစ်ပါတယ်။အခြေခံအဆောက်အအုံအလုပ်ကိုင်ဖန်တီးရေး လေယာစိုက်ပျိုးရေးနဲ့ကျေးလက်ဖွံ့ဖြိုးရေးပါဝင်တဲ့စီမံကိန်းအချုပ်ကအကောင့်တည်းပေါ်ဖို့ NLD အစိုးရကလှုပ်ဆောင်မယ်လို့ပြောသွားပါတယ်
။လွန်ခဲ့တဲ့နှစ်90ကျော်မှာနိုင်ငံသားအကူအညီကြောင့်မြန်မာပြည်တိုးတက်ဖွံ့ဖြိုးတဲ့တပ်တွေအထောက်အထားမတွေ့ရပါဘူး။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မာဆာလာခေ1986ကစပြီးကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်IMF, UNDP, Australia, Britain, Canada, ပြင်သစ်အနောက်ဂျာမနီဂျပန်နဲ့အမေရိကန်တို့ကမြန်မာပြည်ကူညီရေးအဖွဲ့တည်ထောင်ပြီးဝိုင်းဝန်းချေငှားကြပါတယ်1989ကနေ1988အထိပြင်းမြနှုန်းဒေါ်လာတန်း400နှစ်စဉ်မာဆလအစိုးရကိုချေငှားလာခဲ့ပါတယ်10နှစ်ကြာတော့ချေယူတဲ့ငွေကိုအတိုးတော့မပေးနိုင်ပါဘူးဒါကြောင့်နိုင်ငံသားချေငွေကိုအတိုးပေးစရာမလိုတဲ့အစင်းရဲဆုံးနိုင်ငံစီးရင်ဝင်အဖြစ်သတ်မှတ်ပေးဖို့ကုလသမဂ္ဂကတင်ပြပါရယ်မာဆာလာမျက်လက်ကိုကုလသမဂ္ဂကယုံကြည်တဲ့အတွက်မြန်မာဟာအစင်းရဲဆုံးနိုင်ငံစီးရင်ဝင်ဖြစ်သွားပါရယ
်ဒီနေ့ဆိုရင်တော့ဆယ်နှစ်ကျော်နိုင်ငံသားကဝိုင်းဝန်းချင်းငါပြီးအကူအညီပေးတဲ့အခါမှာမြန်မာပြည်ဟာကမ္ဘာအစင်းရဲဆုံးနိုင်ငံများစီးရင်ဝင်ဖြစ်သွားတဲ့သဘောပါပဲနိုင်ငံသားအကူအညီဟာအရေးအချင်းညံဖြစ်တဲ့အစိုးရကြီးစိုးတဲ့နိုင်ငံတွေမှာထိရောက်အောင်မြင်မှုမရှိတာတွေ့ရပါတယ်ကိုကျိုးစီးပွားနဲ့ရေတိုနိုင်ငံရေးအချို့အမြတ်ကိုမကြည့်ပဲတိုင်းပြည်နဲ့တင့်တော်တဲ့နန်းစင်ချမှတ်နိုင်တဲ့ဒေတာမာသာနိုင်ငံသားအကူအညီဟာတန်ဖိုးရှိပါတယ်သမ္မတဦးသိန်းစိန်ရဲ့မြန်ဆန်တဲ့ပြည်ပြင်းအစီအစဉ်ကြောင့်နှစ်နှစ်အတွင်းမှာနိုင်ငံသားအဖွဲ့အစည်းတရားကျော်နေပြည်တော်ကိုတွားပြီးဆွေးနွေးကြပါတယ်အပြည်ဆိုင်ရာအဖွဲ့အစည်းတွေဟာမြန်မာပြည်မှာလုပ်ငန်းတိုးချဲ့လုပ်ကြပါတယ်ဒါပေမဲ့နိုင်ငံသားအကူအညီကိုထည့်ရောက်စွာအသုံးချနိုင်တဲ့အခြေအနေမြန်မာပြည်မှာမရှိသေးပါဘူ
းကမ္ဘောဒီးယားနဲ့နေပေါ်မှာနိုင်ငံသားအကူအညီအများအပြားအလင်းအမြန်ဝင်ရောက်လာလို့အလေအလွင့်ပြုံးတီးပျက်စီးမှုဖြစ်ရပုံကိုမှတ်တမ်းတင်ထားပါတယ်မြန်မာပြည်မှာလည်းနိုင်ငံသားအကူအညီကြောင့်မတိုးတဖဲဆုတ်ယုတ်သွားနိုင်ပါတယ်ဗမာအစိုးရမှာကြွေးဆက်တဲ့အစဉ်အလာမရှိပေမဲ့ဂျပန်အစိုးရကတော့ငွေထက်ချေးဖို့သာစိတ်တန်နေပါတယ်ဂျပန်အစိုးရငွေချေးတဲ့အခါမှာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီတွေလည်းတိုးပွားလာပါတယ်။ဗမာအစိုးရဟာကြွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ရဲ့2014ကြွေးမီစီးစစ်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အကြွေးပမာဏဟာကြွေးဒုက္ခအဖြစ်သတ်မှတ်တဲ့အခြေအနေကိုနီးကပ်လာပြီးဖြစ်တဲ့အတွက်အနီးကပ်စောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်။
အစိုးရကပြောခဲ့တဲ့နိုင်ငံသားအကူအညီကိုထိရောက်စွာအသုံးပြုဖို့သတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2007 Busan သဘောတူညီချက်ကိုအခြေပြုပြီးဦးသိန်းစိန်အစိုးရကဖွံ့ဖြိုးမှုအကူအညီညှိနှိုင်းရေးနေပြည်တော်သဘောတူချက်ကို2013 ဇန်နဝါရီလမှာကြေညာပါတယ်။ဗမာအစိုးရနဲ့ကုညီသူမိတ်ဖက်တွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့သဘောတူတာဖြစ်ပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်စဉ်မှာနိုင်ငံသားအကူအညီကိုထိတိယောက်ယောက်အသုံးပြုဖို့သဘောတူကြတာပါပဲ။ဒီမိုကရေစီဓလေ့ရှင်သန်ရေးကိုအဓိကဦးစားပေးထားတာတွေ့ရပါတယ်။ဖွံ့ဖြိုးမှုအကူအညီညီတိုင်းရေးနေပြည်တော်သဘောတူချက်ဟာအင်တန်ကျေဝင်းပြီးမြုံမှန်းချက်ကြီးမားတဲ့အတွက်လက်တွေ့အကောင်အထည်ဖော်ဖို့ကဲကဲမယ်လို့သုံးသပ်ကြပါလေ။တကယ်တမ်းလက်တွေ့အကောင်အထည်ဖော်နိုင်တဲ့ကဏ္ဍတွေကိုဦးစားပေးတဲ့လို့သုံးသပ်ကြပါလေ။နိုင်ငံသားအကူအညီကိစ္စမှာ NLD ဆိုရဟာနေပြည်တော်သဘောတူချက်အတိုင်းဆက်လက်အကောင့်တွေပေါ်ဖို့တာဝန်ရှိပါတယ်။ဖွံ့ဖြိုးမှုအကူအညီဆိုင်ရာအမျိုးသားအစ်စ်မူဝါဒကိုဖွံ့ဖြိုးမှုအကူအညီများညှိနှိုင်းရေးအဖွဲ့ကမကြမီးရေးဆွဲမယ်လို့သိရှိရပါတယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါရှင်။
American Style Ganda မှာမြန်မာသတင်းတွေမှာတုံ့နှုံနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံး put on notice ကိုတင်ပြပေးမှာဖြစ်ပါတယ်ဒီအသုံးကတော့အီရန်ကဒုံးလက်နဲ့စမ်းသလိုက်တဲ့ဟဲ့ပတ်သက်လို့သမ္မတထမ်အစိုးရကခုနောက်ဆုံးတန်ခအေးအေးယူမှုတွေမပြုတ်လို့မီတရက်ကချိုးတင်သတိပေးတယ်ဆိုပြီးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn က February 2ရက်နေ့ကနေပြောခဲ့ရမှာတုံ့နှုံခဲ့တာဖြစ်ပါတယ်စာလုံးပေါင်းကတော့put put on put on ကအပေါ်ကိုတင်လိုက်တာ NOTICE notice ကအတိအပယ်မျိုးမျိုးရှိပြီးဒီနေရာမှာ non noun အဖြစ်သုံးပြုထားပြီး3ပေးချက်ကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်လုံးောက်ဒီပေကတော့3ပေးချက်ကိုအပေါ်တင်လိုက်တာဖြစ်ပါတယ်။ idiom ဆိုတဲ့သဘိုက်ဒီပေကသိမကွာလှပါဘူး။တစ်ခုခုအတွက်လူတူဒါမှမဟုတ်နိုင်ငံတနိုင်ငံကိုတရားဝင်3ပေးလိုက်တဲ့သဘောမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn ပြောခဲ့တာကိုနားဆင်ကြည့်ကြရအောင်ပ
ါ As of today we are officially putting Iran on notice
ဒီကနေ့ကစပြီးအီရန်ကိုကျွန်တော်တို့တရားဝင်3ပေးလိုက်ပြီလို့ဒိဗေရပါတယ်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Flynn ပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
As of today we are officially putting Iran on notice
ခုဆက်လက်ကြင်ပြပြီးမှကတော့ Nothing is off the table ဖြစ်ပါတယ်အီရန်ကိုခုလို put on notice တရားဝင်3ပေးလိုက်ပြီးတရားကြမ်းမှာသမ္မတ Trump က Republican လွှတ်တော်အမတ်တွေနဲ့အင်ပီရိုမှာတွေ့ဆုံစဉ်အီရန်ပေါ်အရေးယူရာမှာဗက်ပေါင်းစုံကိုထက်သွင်းစဉ်းစားသွားမယ်လို့ပြောရမှာဒီအသုံးကိုတုံးခဲ့တာဖြစ်ပါတယ်။စာလုံးပေါင်းက NOTHING nothing ကဘာမှ IS is OFF off is off ကဖယ်ပြစ်တာမရှိအောင်လုပ်တာthe table the table ကဇပွဲဆိုတော့စကားစုခုရဲ့ဓာတ်ရိုက်ဒီဘေကတော့ဇပွဲပေါ်ကနေဘာကိုမှမဖဲ့ဖြစ်ဘူးလို့ဒီဘေရပါတယ် idiom ဆိုရဲ divide ဒီဘေကတော့တစ်ခုခုကိုလှုပ်ဖို့စဉ်းစားမယ်ဆိုရင်အားလုံးကိုထက်တွေ့မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဥပမာနိုင်ငံတစ်နိုင်ငံကိုရည်ယူမယ်ဆိုရင်တန်ခါပိတ်ဆို့မှုစသဖြင့်အပါဝင်သုံးနိုင်သမျှဤအားလုံးကိုထက်သွင်းသုံးသွားဖို့အစဉ်သင့်ရှိတယ်นี่တော့အချိန်นี้အားလုံးပေါ်တုံးသက်ပြီးတညာမှုပေးမှာမဟုတ်ဘူးလို့သတိပေးလိုက်တဲ့သဘောမျိုးလေးဖြစ်ပါတယ်ဒီအတုံးကိုသမ္မတ Trump အင်ဗျူတော်မှာပြောခဲ့တာက
Nothing is off the table. I have his ease for it.
ဘယ်ပေါင်းစုံကိုထည့်စဉ်းစားသွားမယ်ကျွန်တော်အနေနဲ့ဘာကိုမှရှော့ပြီးခဲ့တာမရှိဘူးလို့အဓိပ္ပာယ်ရပါတယ်သမ္မတ Trump ပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Nothing is off the table. I have his ease for it.
ခုနောက်ဆုံးတင်ပြပြီးမှာကတော့To get something kick-started, ဖြစ်ပါတယ်။ဒီအသုံးကိုသမ္မတ Trump ကထဲလွှတ်တော်အမတ်တွေနဲ့ဖေဖော်ဝါရီလ2ရက်နေ့ကအင်ပီရိုမှာတွေ့ဆုံပြီး NAFTA ကိုမြောက် Atlantic လွတ်လပ်တဲ့ကုန်သွယ်စာချုပ်အကြောင်းနဲ့ပတ်သက်လို့သူနေရာမှာတုံ့နှုံးခဲ့တာဖြစ်ပါတယ်။သူကဒီကုန်သွယ်သဘောတူညီမှုကိုညှိနှိုင်းနိုင်ဖို့အတွက်သူ့အဖွဲ့မှလူတော်တွေကြီးပဲဖြစ်တယ်။ပြင်ဆင်ဖို့ကရက်60ရတယ်ဒါပေမဲ့ဒီဆွေးနွေးမှုကိုအမြန်ဆုံးစတင်တယ်လို့ပြောရမှာတုံးခဲ့တာဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get to get ကတခုခုကိုဖြစ်အောင်လုပ်တာပြင်ဆင်တာ KICK kick ကကနာ STARTED started ကစတင်တာဆိုတော့စကားစုံရဲ့တရက်ဒီဘေကတော့တခုခုကိုပြင်ဖို့ကံပြီးစလိုက်တာဖြစ်ပါတယ်။တဲဝိုက်ဒီဘေကတော့တခုခုကိုအချိန်အဟုန်နဲ့စတင်နိုင်မှုကျိုးပန်းလိုက်တာပဲဖြစ်ပါတယ်ဒီတုန်းကမော်တော်ဆိုင်ကယ်ကိုဆက်နှိုးရမှာခြေနှင်းကိုခြေတောက်နဲ့အားနဲ့ဖိချပြီးဆက်ကိုနှိုးတဲ့ဖြစ်ရပ်ကနေဆင်းသက်လာတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာက
We want to get that whole thing kick started and going
ကျွန်တော်တို့ဒီတစ်ခုလုံးကိုအမြန်ဆုံးစတင်ပြီးအချိန်နဲ့ဆက်လှုပ်ဆောင်သွားခြင်းပြီးလို့အဓိပ္ပာယ်ရပါတယ်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ But we want to get that whole thing kick started and going
ဒီသတင်းပါသတင်းတွေမှာတုံ့နှုံးခဲ့တဲ့ idiom အသုံးတချို့ဖြစ်တဲ့ put on notice nothing is off the table to get something kick started တို့ကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်သတင်းပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့၈နိုင်ကနေ၉နိုင်အထိအစီအစဉ်အခုစီစဉ်ကို၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့ရှင်းနေဥက္ကိုနီလှုပ်ကြံခံရမှုနဲ့တကွမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာတဲ့တရားစစ်ဆေးမှုရှိမရှိဆွေးနွေးကြတာမှာ
။နိုင်ငံဥပဒေကနိုင်ငံတော်ဟာအသက်ရှင်တဲ့ဘဏ္ဍာကာဝေးဥတော်ရှိတယ်။စီတီလောလို့ခေါ်တဲ့နိုင်ငံစာချုပ်တွေစုစုကျဉ်းဆုံးတဲ့
ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကဥအောင်ထူးနဲ့အတူဝိုင်းဝန်းဆွေးနွေးထားကြတဲ့ဒီစနေညတိုက်ရိုက်လေလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကလူခွန်ရေးအကြောင်းကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာဘက်ကိုအလှည့်ပေးပါရစေရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့ကုလသမဂ္ဂလူခွန်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာကိုဒုက္ခသည်ရိုဟင်ဂျာတွေကကြိုဆိုလိုက်ပါတယ်။ဒီစီရင်ခံစာပါအထောက်အထားအချက်လက်တွေအရနိုင်ငံတကာဥပဒေအကျိုးဆောင်တွေကနေသူတို့ရင်ဆိုင်နေရတဲ့ညှဉ်းပန်းနှိပ်စက်ခံရမှုတွေကိုဖြေရှင်းပေးနိုင်ဖို့မျှော်လင့်ကြောင်းပြောနေကြတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးမှတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဘူတီထောင်မောင်းတော်မြို့နယ်တွေမှာနေထိုင်တဲ့မွတ်စလင်တွေပေါ်မှာညှဉ်းပန်းနှိပ်စက်မှုတွေအင်မတန်ကိုဆိုးရွားပြင်းထန်ကြောင်းဖော်ပြထားတဲ့ February 3ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာကိုသူတို့ကြိုဆိုကြောင်းဘင်္ဂလားဒေ့ရှ်နယ်ဆက်ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေကပြောပါတယ်။ဒါအပြင်သူတို့ပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်အောင်ကုလသမဂ္ဂဘက်ကဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရိုဟင်ဂျာကျောင်းသားတအုပ်ကအခုလိုပြောသွားပါတယ
်။ After a long time the UN gave one a statement in the world we are really persecuted
သူပြောတာကအချိန်တွေကြာပြီးတဲ့နောက်မှာကျွန်တော်တို့ဟာတကယ်ကိုနှင်းပန်းနှိပ်စက်ခံနေရတယ်ဆိုတော့အချက်လက်အထောက်အထားတွေနဲ့ဖော်ပြထားတဲ့အစင်းခန်းစားတစ်စောင်ကိုကုလသမဂ္ဂကကဘာတိအောင်ထုတ်ပြန်ခဲ့ပါတယ်။ဒီအတွက်ကုလသမဂ္ဂကိုရောကုလသမဂ္ဂဥပဒေအကျိုးဆောင်တွေကိုပါကျွန်တော်ကျေးဇူးတင်ပါတယ်။ကုလသမဂ္ဂကထောက်ပြထားတဲ့အချက်လက်တွေအရဥပဒေအကျိုးဆောင်တွေကပဲကျွန်တော်တို့ရဲ့ပြဿနာကိုတတ်နိုင်သလောက်အမြန်ဆုံးဖြေရှင်းပေးနိုင်မှာဖြစ်ပါတယ်လို့သူကပြောသွားတာပါ။ပြည်ရဲ့နှစ်အောက်တိုဘာလ9ရက်နေ့ကနေဆက်ကင်းရဲစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအမျိုးသမီးတွေအပေါ်အာဓမ္မပြုကျင့်မှုတွေနဲ့ရွာတွေကိုမိရှို့ဖျက်ဆီးမှုတွေစတဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိဆွဆွဲပြောဆိုနိုင်တဲ့အခြေအနေမျိုးတောင်ရောက်နေကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဘက်ကိုထွက်ပြေးလာပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနေတွားရောက်တွေ့ဆုံမေးမြန်းမှုတွေအရာမွေးကင်းစကလေးတွေလမ်းလျှောက်တက်စကလေးတွေအပါအဝင်အမျိုးသမီးတွေနဲ့အသက်အရွယ်ကြီးသူတွေကိုလုံခြုံရေးတပ်တွေကတပ်ဖြတ်ခဲ့ကြောင်းမျက်မြင်သက်သေတွေကထွက်ဆိုခဲ့တယ်လို့အစီရင်ခံစာကဆိုပါတယ်။ဒီစင်ခန်းစားပါပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့စိုးရိမ်မှုတွေရှိနေပြီးစုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးဆောင်ရွက်သွားမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအရေးယူသွားမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။အလားတူတောက်ကြာနေကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဖုန်းဆက်စကားပြောဆိုခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကလည်းစုံစမ်းစစ်ဆေးမှုတွေကိုသူတို့လုပ်သွားမယ်အကြောင်းဒေါအောင်ဆန်းစုကြည်ကသူကိုဂတိပေးပြောဆိုခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုဇော်ဝင်းလှိုင်ကမကထပြုထားတဲ့စနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
ပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဥက္ကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာနောက်ကွယ်ကနေပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်နိုင်လိမ့်မယ်လို့ယူဆကြသလားဆိုတဲ့သောတာရှင်ရဲ့အမြင်နဲ့အပါအဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ခေတ်ပေါ်ဆက်သွယ်နည်းပညာတွေအရာဒီအခုဘသူကိုဖမ်းမိတယ်ဘသူတွေကိုတော့မတင်တာသူအဖြစ်တန်တရားရှိနေတယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လဲသောတာရှင်တွေကဒါ အင်တာနက်တွေပေါ်မှာ Facebook ပေါ်မှာဒါတောက်လျှောက်ကြားသိမြင်တွေ့နေကြရတယ်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကအမြင်သဘောထားတွေကလည်းအမျိုးမျိုးထွက်ပေါ်နေကြတာဖြစ်ပါတယ်ဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်ရောက်နေပါပြီပထမတဦးကတော့ဥအောင်ထူးဖြစ်ပါတယ်ခင်ဗျဥပဒေအထောက်အကူကွန်ရဲ့အဖွဲ့ Legal Aid Network ဖြစ်ပါတယ်နောက်ညီမြချင်းမြန်မာအဖွဲ့က equality မြန်မာအဖွဲ့ကဥအောင်မျိုးမင်းဖြစ်ပါတယ်ကျွန်တော်ပထမဆုံးဥအောင်ထူးကိုကျွန်တော်လေလိုက်မော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဥအောင်ထူးရေကွယ်လွန်သွားတဲ့သူကလည်းဒီ NLD မှာဥပဒေကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့တယ်နောက်ပြီးတော့မြန်မာနိုင်ငံမှာရှင်းနေကွန်ရဲ့ပေါ်ပေါက်ဖို့အတွက်သူကလည်းဥဆောင်ဥရဲ့ပါဝင်လှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်နောက်ပြီးတော့ဒီအထူးသဖြင့်တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လာရင်တော်တော်လေးကြွမ်းကြမ်းကျင်ကျင်ရှိတဲ့သူပြောနိုင်ဆိုနိုင်တဲ့သူ authority ရှိတဲ့သူပေါ့နော်ဆိုပြီးတော့အများကတတ်မှတ်ထားတဲ့ပုဂ္ဂိုလ်လည်းဖြစ်နေတော့ဥအောင်ထူးဖမ်းတာစီတာလေးလည်းဥအောင်ထူးလည်းကြားနေတာပဲဘသူဟိုဖမ်းစီထားတဲ့လူအရေးအတွက်ကအစားပေါ့နော်ဒီအခုနောက်ဆုံးဖမ်းလိုက်တဲ့အောင်ဝင်းစော်ဆိုတာဆိုလို့ရှိရင်ဒါတာဝန်ရှိတဲ့သူဆိုပြီးတော့ဒါပြောနေကြတာပေါ့ဆိုတော့တကယ်တော့ကျွန်တော်တို့သို့သောကခေါင်းစဉ်မှာပေးခဲ့တယ်လို့ပဲတကယ်ကောတာဝန်ရှိတဲ့သူတွေကိုအခုချိန်မှာဖမ်းဆီးရမိပါပြီလားဒါမှမဟုတ်လည်းအခုဖမ်းထားတဲ့လူတွေနောက်ွယ်မှာတခြားလူပုဂ္ဂိုလ်တွေရှိနေပါသေးလားဗျာဥအောင်ထုဘယ်လိုမြင်မိတော့
ဟောကျွန်တော်တို့နောက်ွယ်မှာတခြားပေါ်ထွက်ရတဲ့ပုဂ္ဂိုလ်တွေအများကြီးရှိသေးတယ်ဆိုတာပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေကကျွန်တော်တို့ပေါ်ထွက်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိနေသလဲလက်ရှိအနေထားမှာဘာလို့လဲဆိုတော့တကယ်ဟိုကာယကံရှင်ဖြစ်တဲ့တနတ်နဲ့ကိုယ်တိုင်ပြစ်တဲ့သူကိုဖမ်းမိထားပြီးသူ့နောက်ွယ်ကလူတချို့ကိုလည်းဖမ်းမိထားပြီးပေါ့နော်ဆိုကြပါစို့ဆိုတော့တကယ်နောက်ဆုံးမှာတောင်းဝန်အရှိဆုံးပုဂ္ဂိုလ်ဖမ်းဖို့အတွက်ဘယ်လိုအခက်အခဲတွေများရှိနိုင်ပါသလဲ။ဘာတွေများရှိနေတာပါလဲခင်ဗျ။ဟ
ိုဒီလိုကဒီအမှုကိုရင်းယူဆောင်တဲ့ဤလမ်းကရှင်းရှင်းလင်းလင်းမရှိဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်ကနေပြီးတော့နိုင်ငံအုပ်ကြီးအခြေခံစတင်ပြီးတော့ဘယ်လိုရင်းယူဆောင်ဖို့တူရဲဆိုတာကိုကြံပြီးဆွေးနွေးခြင်းပါ။အဲ့တော့နိုင်ငံအုပ်ကြီးကနိုင်ငံတော်ဟာအသက်ရှင်သန်ပိုင်ခွင့်ကာကွယ်မှုတောင်းရှိတယ်။ City Law လို့ခေါ်တဲ့နိုင်ငံစာချုပ်တွေစိုးစုံကျင့်သုံးတဲ့နိုင်ငံဥပဒေရရော Customary International Law လို့ခေါ်တဲ့နိုင်ငံဒီဒီထိုးနှံဥပဒေရတောင်းရှိတယ်။အဲ့တော့ဥပုန်ဤဖြစ်တဲ့ကိစ္စက Unlawful Killing လို့ခေါ်တဲ့ဥပဒေနဲ့အညီမဟုတ်တဲ့ကတ်ဖြတ်ခံရတာ။အဲ့ဒါကိုစုံစမ်းစစ်ကြည့်ဖို့နိုင်ငံတော်မှာတောင်းရှိတယ်။ဒါကိုအရင်ရှင်းအောင်ကျွန်တော်ဥပဒေဖို့ပြောတယ်။ဒီအတွက်တမန်ကနေပြီးတော့လေဒါနဲ့ပတ်သက်လို့နိုင်ငံတော်ကချမှတ်ပေးရတယ်။ဘာလဲဆိုတော့ The UN Principles on Effective Prevention and Investigation of Extralegal Arbitrary and Summary Execution ဒါဆို။ဆိုတော့နိုင်ငံဥပဒေကိုအထောက်အကျပေါ်ကြည့်ဝင်ရင်ဘယ်လိုဆက်ဆံမလဲ။ပြဿနာဖြစ်လာ။အဲ့တော့ဖွဲ့စည်းပုံပုံမှန်တိကျကိုပြရာနိုင်ငံတော်ရဲ့အကြီးအကဲကနိုင်ငံတော်တမန်ဖြစ်တယ်လို့ကြားရန်ထားတယ်။ဒီတိကျမှာလည်းပဲဒီလိုအထုံးမှုအနာနိုင်ငံသမားမှရှိတယ်လို့ကြံထားတယ်။ဒါကြောင့်ဥပုန်ကြီးလိုကြံထားတဲ့ဥစ္စာကနိုင်ငံသမားမှတောင်းအောင်ရှိ။အဲ့တော့ရဲရူပြေးဝင်ကြီးကခြင်ထားတယ်။ပြေးဝင်ကြီးကကာကျုကတထားပြီးဝင်ဆိုင်ကြလို့မရဘူး။ဘယ်လိုပြောလို့မရ။ဒီလိုပြောရင်ရက်သားများဖြစ်ပါမယ်။လက်တွေ့ရဟုတ်ကြည့်ဟုတ်မယ်သို့တော့ဥပ္ပယရမဟုတ်ဘူး။နောက်ဥပ္ပယကိုပြန်ကြည့်ပါ။ပြေးဝင်ကြီးကကာကျုအောင်မှမရှိဘူး။သမားအောင်မှရှိတယ်။သမားကတောင်းတာ။ဒါတိသမားကဘလို့လုပ်ပါမယ်တုံးပြီးတော့ဒီမှုရည်ယူဆောင်ရစ်တယ်။အဲတော့ဒီလိုမဆောင်ရတော့ပြဿနာကဟိုဘောအဖြေရှာလို့မရဘူးဖြစ်တယ်။အဲတော့အစည်းအဝေးခေါ်လိုက်တာ။ဘလို့ဒီကွန်စီပုံမှာသမားကအစိုးရအဖွဲ့ခေါင်းဆောင်အစိုးရအဖွဲ့ထဲမှာ၄မျိုးပါတယ်။သမားအဓိသမားယူဝင်ကြီးတွေတော့ရှိနေတယ်လို့။အဲတော့ကိုယ်ပြောဝင်ကြီးထဲမှာဒီလိုဝင်ကြီးတဲ့ပုံ။ဟုတ်သမားကမေးနိုင်တယ်ကြည့်ချက်။အဲ့ဘုံမမြန်တဲ့စက်ကြီးရပြောင်းဝင်ကြီးဌာနများပြောင်းဝင်ကြီးဌာနတွေဟာဒီသေးဥရင်းနဲ့ဒီဖို့စီမံခန့်ခွဲခွင့်လမ်းညွန်ကြီးကြပ်ကိုယ်ကယ်စစ်ဆေးခွင့်ဓမ္မမှာရှိတယ်။အဲ့တော့ဘုံမနေရ33ရဝင်ကြီးရချင်းပြည့်ရင်းနေမယ်ဥရင်းရပြည့်တော်ကိုဒီဥစ္စာမထမ်းဆောင်ဘူးဆိုရင်ဒီဝင်ကြီးကိုဆက်ဆက်ပြစ်နေတယ်။ဘုံမ97ရတုတ်တုတ်စီမြေရေးနေချုပ်နေအဲ့ဒီမှာဒီဝင်ကြီးရဲ့ပါအဲ့တော့ဒီလိုလုပ်ပြီးတော့တနားလူလူချင်းပြရမှာပေါ့ဒီလိုမှမလုပ်ပဲ
ဟုတ်ကဲ့
ဒါကလမ်းကြောင်းတစ်ခုပါနော
်ဟုတ်ကဲ့
တော့လမ်းကြောင်းတစ်ခုရှိပါသေးတယ်အဲ့ဒါကဘာလဲဆိုတော့ရှင်းနေကြုံပြစ်စားရတာတခြင်းရှင်းနေကြုံလမ်းကြောင်းခံနေရတယ်တနားရှင်းနေကြုံကိုခန့်ခွင့်ထုတ်ခွင့်ရှိတယ်အဲ့တော့ရှင်းနေကြုံအောက်မှာဥပဒေရုံးအစင်းရရာရှိတယ်ရှိအဲ့တော့ဥပဒေရုံးအစင်းရရာရှိတယ်မှာလုပ်ပိုင်ခွင့်ရှိရင်းကိုကြည့်ချက်ခွင့်ရှိအဲ့တော့ရှင်းနေကြုံဥပဒေပုံမှန်သုံးချက်တိုင်းမှာပေါ်ပြထားတယ်ဆိုတော့ပြည်ဆိုင်မှုတွေကိုတရားဝင်တွေပြင်တာတရားစွဲတာအင်္ဂလိပ်ကလည်းပါဆောင်ရတာဒါဥပဒေရရှိတောင်းနေတယ်ဒါသူတို့ကရဲတော်နဲ့ဆက်ဆက်ကြီးကြံ့မှတ်ပေးရတယ်အမှုရုံးတင်ကမှာဆိုတဲ့တရားခံတွေကိုအစိုးရတက်ပြီးထားပြီးတော့ဘယ်သူ့ဆို တို့ပြီးမြင်ဘသူတင်နေဆုံးဖြတ်ပြရတယ်။ဥပ္ပေရာရှိတွေကရဲတွေရဲ့ဆရာတွေပဲ။အဲရဲတွေကသုံးနှစ်ချင်းမှုတွေလုံးတင်တာလုံးရလားဆိုတော့ဥပ္ပေရာရှိတွေစံမပြရတယ်။နိုင်ငံတကာမှာဒီလိုကျင့်သုံးနေတာပဲ။အဲဒီဥပ္ပေရာရှိတွေအစင်းအထက်မှာရှင်းနေရုပ်ရှိရှင်းနေရုပ်အထက်မှာတမန်ရှိအဲ့တော့တမန်မှာတောင်းအောင်ရှိတာပေါ့ထွက်ထားလို့ပဲဟမ်းမယ
်။ဟုတ်ကဲ့
ဒီတွေကတော့တမန်ရောဘာအလိုမလိုဖြစ်တယ်
ဟုတ်ကဲ့
ဒါကလက်တွေ့ရသမားအယုတ်ဖြစ်နေဒေါ်စန်းစုကြည်ကသမားထက်မှနေပြီးတော့သမားနေရာဝင်အားလုံးဝင်လုပ်နေလို့ဖြစ်နေဒါကြောင့်ဒေါ်စန်းစုကြည်ကပို့ပြီးတော့တောင်းချစ်တာပြီးတော့ပြင်းပြီးကောင်းစစ်ပေါ့ကောင်းမဖြစ်နေရင်ချူချူပြီးကိုကျူးစားပေါ့ချင်းရင်ယူကရင်တစ်ဆင့်ရဲတွေကိုကျမှတ်ထိုင်ပေါ့အမှုနဲ့ပတ်သက်တာတို့ပြန်လို့စစ်စစ်ခိုင်းပေါ့ကောင်းမဖြစ်နေရင်ချူချူပြီးတော့ပေါ့ဒီလိုလုပ်တာဘာမှတွေ့မှမတွေ့ရဘူးဒီလိုမလုပ်ခင်းတော့တော့မှဥမှန်ပေါ့မဖြစ်နိုင်လို့ကျမတယ
်ဟုတ်ကဲ့ခင်ဗျဒါတော့ဥက္ကဋ္ဌကတော့ဒါဖြစ်တင်ဖြစ်တတ်တဲ့လုံးထုံးလုံးနီလန်းချောင်းနေအရာဒါဖြစ်တဲ့နေဟာတွေကိုတင်ပြတာပေါ့နော်ဆိုတော့ဗမာနိုင်ငံမှာလည်းအားလုံးသိကြတဲ့အတိုင်းပဲဖြစ်တင်ဖြစ်တိုက်တာတွေမဖြစ်ဖန်မဖြစ်တင်တာတွေဖြစ်နေတာအများကြီးဆိုတော့အဲအခုကိစ္စကလည်းတော်တော်လေးတော့အကြအကြရိုက်အကြအတဲတော်တော်လေးဖြစ်နေတဲ့သဘောမှရှိတယ်အာကျွန်တော်တို့ကတော့အတွင်းထဲမှာသူတို့ဘာတွေဖြစ်နေလဲဆိုတော့မသိရဘူးပေါ့နော်ဦးကိုနီဟာလည်းလူခွင့်ရေလှူရှာတဲ့သူတူဖြစ်တော့သူလိုပဲအလားတူလူခွင့်ရေလှူရှာသူတွေကရောသူတို့အတွက်စိုးရင်စရာရှိမလားဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုကဘလောက်တိထိရောက်တယ်လဲဆိုတော့ဆိုရင်မူတွေကရှိလာတာကိုဆိုတော့ကျွန်တော်လေလိုက်မော်ကိုကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျညီမညာချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရှိပါလား
ဟုတ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ကိုအောင်မျိုးမင်းအဲ့တော့ကောဒီဥက္ကဏီဟာဆိုစောစောကျွန်တော်ပြောသူလူခွင့်ရေလှူရှာတဲ့သူဖြစ်တယ်သူလှုပ်တဲ့လှုပ်ရတဲ့ကြောင့်ပဲအခုလိုလှုပ်ကြံဟောပေါ့နော်ဒီမတင်ငါသူတွေရဲ့ဒါချောင်းမြောင်းပြီးလှုပ်ကြံခံရတယ်ဆိုတော့အယူအဆမျိုးတော်လူတော်တော်များများရင်ထဲမှာရှိနေကြတော့တခြားဒီလူခွင့်ရေလှူရှာတဲ့သူတွေတခြားအခွင့်အရေးပေါင်းစုံအတွက်လှူရှာနေကြတဲ့မြန်မာနိုင်ငံထဲရသူတွေအတွက်ကဘလို့များရက်ခတ်မှုတွေရှိပါသလဲအချင်းချင်းကြားထဲမှာဆွေးမှုတွေရှိ
တယ်ဟုတ်ကဲ့ okay ရိုက်ဟိုကတော့ကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့သူ့ကိုဒီလိုလှုပ်ကြံတက်ဖြတ်မှုဟာလူသိသူမသိအောင်လှုပ်တာမဟုတ်ဖိနေတကယ်ကိုလူသိရှိတာသူများသွားလာတဲ့နေရာမှာသတိတည်းပြီးဝေရှိရှိဖြစ်အောင်လှုပ်ဆောင်တဲ့အရာမျိုးဖြစ်တယ်ဒါတော့ဒီလိုရိုးရိုးလူတယောက်ကိုတက်ဖြတ်တဲ့လှုပ်ကြံတက်ဖြတ်တဲ့အစ်စ်နေမကတော့ပါဘူးဒီလိုမျိုးကိစ္စလုပ်နေတဲ့သူတွေလူခွေကာဝယ်မြင့်တင်ပြီးတော့လုပ်ဆောင်နေတဲ့သူတွေကိုတက်ဖြတ်လို့ရတယ်ဆိုတော့တတိယစကားကိုကျွန်တော်ပြလိုက်တယ်ဖြစ်ပါတယ်အများရမှာပဲဆေးဆွေးရလက်ထက်မှာဖြစ်ဖြစ်လူခွေကိုဒီပူဇော်ပေးပြောဆိုတဲ့သူတွေကကျွန်တော်တို့အများအမြင်ကျုံ့ပါတယ်အဲ့တော့အရင်တော့ဆိုလို့ရှိရင်တော့ဒီလိုလူတွေကိုယူမတိသူမတိဖမ်းဆီးပြီးတော့မှနှိပ်စက်တယ်ဆင်လာတော့မှကျွန်တော်သိရတယ်ဒါပေမဲ့အခုလိုမျိုးခြေနေမျိုးကတမင်သက်သက်လူတိအောင်အပြင်သက်သက်လူတွေကိုဆောက်ရုပ်သိဖြစ်အောင်သမီးသက်သက်လူခွေကဆောက်ရုပ်တဲ့သူတွေကလုံခြုံမှုမရှိတော့ဘူးလို့ခံစားရအောင်လူပြောက်ကိုတက်လိုက်တဲ့သဘောမျိုးပုံပြီးတော့ဖြစ်နေတယ်။ပြောက်ကိုလည်းတက်လိုက်တာမဟုတ်ဘဲဒီလိုမျိုးဆောက်တဲ့သူအားလုံးကိုချင်းဆိုင်တဲ့သဘောမျိုးဖြစ်ပါတယ်။နောက်ချက်တစ်ခုကတော့တရားစီရင်ရေးအပိုင်းမှာဒီလိုမျိုးလောက်ကျန်တက်ဖြတ်မှုဖြစ်လို့ရှိရင်ဒီကိစ္စကိုကျွန်တော်တို့အများဆုံးအကောင့်ထဲပို့ပြီးတော့အမှုကိုကျွန်တော်တို့ဖြေရှင်းမှုလိုအပ်တဲ့အဖြစ်ရှိတဲ့သူတွေကိုကျွန်တော်ချစ်ကြည့်ရအောင်အဖြစ်သေးရေးယူလို့လို့အပ်ပါတယ်။ဒါမှမဟုတ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းကိုလူတွေလေ့လာမှဖြစ်တယ်။အခုချိန်ထိကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့တိတိကျကျမသိသေးတာတွေနောက်ခါမှလူတွေသားထဲမှာတကယ်တမ်းကျူးလွန်တဲ့သူတွေအစ်စ်မှန်ကိုပေါ်ထုတ်နိုင်မှာမလားဆိုရယ်စိုးရိမ်တန်ဖျားစိတ်ကြီးချိန်မီခြင်းကိုယ်တိုင်ကတရားစီရင်မှန်တိုင်းကိုကျွန်တော်မယုံနာပြနေတယ်။အဲ့တော့တရားစီရင်မှန်တိုင်းကိုအာမကိုဘူးမယုံရတော့ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့မန္တလေးခုဖြစ်တာပါပဲအဲ့တော့ဒီလိုမျိုးကာလမှာလူခွင့်ကာဖယ်ဆောင်ဆောက်ပြီးတွေမကဘဲနဲ့နိုင်ငံတည်းမှာမိတင်းနေထိုင်ကြတဲ့နိုင်ငံသားတိုင်းပေါ်မှာကျွန်တော်တက်ရမှုဖြစ်သွားပါတယ်ခင်ဗျာ
ကျေးဇူးပါအဲ့တော့ဒီဟာနဲ့တစ်ဆက်သေးပဲဒီစောစောကဒီကော်မျိုးမျိုးပြောသားထဲမှာလည်းပါပါတယ်ဒီအစိုးရဘက်ကနေပြီးတော့လှုပ်ဆောင်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကြားတဲ့သတင်းထုတ်ပြန်မှုအားနည်းနေတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရှိတဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ကိုပေါ့နော်ရဲဌာနအကြီးဆုံးတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့ပြောဆိုခွင့်ရှိသူဆိုတဲ့ပုံကိုယ်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုခွင့်ရှိသူဆိုတဲ့ပုံကိုယ်တွေကိုကျွန်တော်တို့ VOR ဒီကနေ့ပဲဆက်သွယ်ပါတယ်ဒါမဲ့သူတို့အနေနဲ့တော့ဘာမှပြောလို့ပြောပိုင်ခွင့်မရှိဘူးပြောစရာလည်းမရှိဘူးပြောလို့မရသေးဘူးဆိုတဲ့ပုံစံမျိုးပြန်တုံ့ပြန်နေပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်တို့ကနောက်ဆုံးဆက်သွယ်လို့ရတဲ့လူဆက်သွယ်တော့နိုင်ငံတော်တမရယုံကပြောဆိုခွင့်ရှိတဲ့သူအာဥဇော်ထေးကကျွန်တော်တို့အကြောင်းပြန်ထားတာလေးကိုနားထောင်ကြည့်ပါအောင
်ကျွန်တော်တို့ခုပြောနေတာတရားခံပြောတိုင်းအမှန်ယူလို့မရပါဘူးဟိုကမြင့်ဆွေလို့ပြောတယ်သူ့ကိုခိုင်းတာဒီမြင့်ဆွေဆိုအဲ့တော့မြင့်ဆွေကဘယ်မှနေလဲဘယ်တော့ကဘလို့သူပြောတဲ့ဟာလေးအကုန်လုံးကအမှန်လို့ယူဆလို့မရဘူးအဲ့တော့ကျွန်တော်တို့အမှုရဲအနေနဲ့ဖော်ထုတ်ပြီးတော့ခန်းပြီးကြမိတာအောင်ဝင်းတော်ဒီမှာပြစ်မှုကျူးလွန်ရမှာပူပေါင်းပါဝင်လို့ဖြစ်တယ်နံပါတ်၁ဒီအမှုဒီကျွန်တော်တို့စုံစမ်းဖော်ထုတ်စစ်ဆေးတဲ့အမှုဖြစ်ပါတယ်အမှုဖြစ်တဲ့အခါမှာ ဒီကနေပြီးတော့ကျွန်တော်တို့ကပွင့်လင်းနေတာမျိုးရှိပြီး transparency ရှိရှိထုတ်ပြောလို့မရဘူး။အဲပြောသမျှကိုကျွန်တော်တို့ထုတ်ပြန်ပေးမယ်ဆိုရင်အဲ့ဒီလူတွေအကုန်လုံးအစပြောက်သွားမယ်။နောက်သက်သေခံပစ္စည်းအထူးသဖြင့်ကျွန်တော်တို့ပြုတ်ဆန်ရဥတွေရာဇဝတ်မှုတွေပေါ့။ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဒီလိုမျိုးအရေးယူဆောင်မှုတွေလုပ်တဲ့အခါမှာသူ့ရဲ့တက်တေထောက်တာခိုင်လုံဖို့လိုတယ်။ဒီလိုပြောတာနဲ့တင်ကျွန်တော်တို့ကယူလို့မရဘူး။အဲ့တော့တက်တေခံပစ္စည်းအထောက်အထားတွေအကုန်လုံးအဲ့မှာတင်းထုတ်ပြန်လိုက်ကြတဲ့တပြိုင်နဲ့အစပြောက်သွားမယ်။အဲ့တော့ကျွန်တော်တို့ကထုတ်တင်ထုတ်တိုက်တဲ့ပမာဏအတိုင်းတာအထိကိုကျွန်တော်တို့ကပြည်ပြန်ပေးပါတယ်ဒီအမှုကပြည့်ပြချင်မရှိသေးဘူးအဲနံပါတ်1ချက်ကတော့အဲ့ခုဂွန်ဆက်တွေဂွန်ဆက်တွေကျွန်တော်လိုက်လံရှာဖွေပေါ်ထုတ်ပြီးတော့ဟိုအရေးယူနိုင်ဖို့ကျွန်တော်ဆောင်ရွက်နေပါတယ်အဲ့တော့လည်းကျွန်တော်လုတ်တင်လုတ်လိုက်တဲ့ခါပြီးလုတ်နေတယ်အထူးအလေးနဲ့ထားပြီးလုတ်နေတယ်နံပါတ်3ချက်ကတော့အမှုနဲ့ပတ်သက်လို့အမျိုးမျိုး pressure တွေရှိတယ်သို့တော်လည်းပဲလုံခြုံရေးတပ်ဖွဲ့နဲ့အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်ဆိုတော့အနေသားကိုကြည့်ရင်ဟိုဒီမျိုးကိုကျွန်တော်တို့ဘယ်လောက်ထိအလေးထားပြီးဆောင်ရွက်နေရဆိုတာပေါ်လင်းသေးပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီဥဇော်ထေပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆောစောဥအောင်သူပြောသွားတာနဲ့ကျွန်တော်ဟိုဆက်ဆက်ပြီးတော့တွေးကြည့်တာပါဆိုတော့ဥအောင်သူပြောတဲ့ဒီလှုပ်ထုံးလုံနီနီလာနေအေရဒီလိုမျိုးရှိတယ်တရားဖြစ်တဲ့နိုင်ငံတော်တပ်မတော်မှာအဆုံးစွန်တာဝန်ရှိတယ်ပေါ့ဆိုတော့ဒီဟာဥဇော်ထေရဲ့တုံ့ပြန်မှုကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်သူခတ်တော်လေးပြန်ဖြေပေးပါလားဘယ်လိုသဘောရလဲဒီအစိုးရဘက်ကလှုပ်ခိုင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့
ဟုတ်ပါတယ်ဒီတစ်ပိုင်းကတော့ဒါဥပ္ပေခြေခံကဥဇော်ထေကိုလက်ခံပါလားဆိုတော့အမှုနဲ့ပတ်သက်လို့စစ်ပြတုရှိတဲ့အကုံလုံးကိုလူလူပဲချပြောင်းရပါဒါသဘောကျတယ်ဒါကရေးအရာရှိတယ်ဒီဘက်သူကျတယ်သို့တော့ဒီမှုကဘယ်လိုစုံလန်းစစ်ဆေးနေလဲဘယ်လောက်အဆင့်ရောက်နေပြီဘယ်လိုတတိယချက်တွေအကျဉ်းချင်းတော့ရကြည့်ထားရတယ်တကယ်နောက်ခံနောက်ွယ်ကနောက်ခံမှချိနေလူတွေကိုဖမ်းပြီးတော့ဘလော့အချိန်လေးကောင်းနေပြီစရည်ဟာရီတော့ရေဘူးရလမ်းကြောင်းကိုတော့ဖြင်းအစိုးရအဖွဲ့ကလူလူအတိပေးတင်တော့ဒါရိုးရိုးလူတောင်းမှမဟုတ်ပဲဒါနိုင်ငံလူချမ်းမှုကြီးပဲဒီလိုလူလူအင်မတန်စိတ်ဝင်စားကြတဲ့မှုကြီးပဲဒီလိုတရားလုံးတောင်းဆိုနေကြတဲ့မှုကြီးပဲရေရဆုံမနေပါဘူးအတေခံပြောတဲ့အနိုင်လို့မရဘူးအကုန်စုပ်ပြောလို့မရဘူးဒီလိုပြောလို့မရပါဘူးကဲအဲ့လိုပြောရင်ကျွန်တော်တို့ကပြန်မေးချင်းကဲဒါဖြစ်ရင်တေခံဦးကြည်လင်းရဲ့ထွက်ချက်ဟာဘာကြောင့်အွန်လိုင်းမှာကြက်ကျူရာကိုင်းနေနေလာမှုရှိကြလို့မျိုးတစ်ခါကြောက်ရတယ်တစ်ခါကဥကြည်နေတဲ့ကြက်ကအွန်လိုင်းမှာပြန်သွားတယ်အဲအွန်လိုင်းမှာပြန်တာကိုဥတော်ကြီးကိုဝန်ခံထားပြီလားဒါကဘယ်မှာကိုင်းနေနေတာလဲဒါရေလို့ဆိုရင်ဖောက်ဖြစ်တာဘာကြောင့်ဥစိုးကြီးဝန်ခံတာအတန်းနဲ့အစ်တကဘာကြောင့်မပြောတာဆိုဒီလိုမျိုးလို့လို့ဖောက်ဖြစ်တဲ့အချက်တွေကအများကြီးဖြစ်နေတယ
်ဟုတ်ကဲ့
ဖြစ်နေတာဖြစ်နေ
ဟုတ်ကဲ
့ဟုတ်ပါ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဘောတူကျေးဇူးပါကျွန်တော်အခုလေလိုက်ပေါ်ကိုကိုမြင့်အေးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။နော်ဝေးနိုင်ငံကကိုမြင့်အေးကိုမြင့်အေးဝင်ဆွေးနွေးပါခင်ဗျာ။အပါအများဆွေးနွေးခြင်းပါလေ။
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးခြင်းတော့ဗျာ။ကျွန်တော်တို့တိုင်းပြည်ရဲ့လုံခြုံရေးအခြေအနေအလွန်ကိုစိတ်ပျက်ဖို့ကောင်းပါလေ။ပထမအချက်ကလုံခြုံရေးမှာအဓိကတာဝန်ရှိတဲ့ရဲတွေပေါ့ဗျာ။ရဲတွေကလုံးဝအီးချင်းမရှိဘူး။အဲနောက်တစ်ချက်ကအီးအတွက်လုံလောက်အောင်ချမထားဘူး။အဲ့တော့အမှုခင်းဖြစ်တဲ့အချိန်မှာကျွန်တော်တို့ခုနောက်ပိုင်းတက်လာတဲ့ပုံလေးတက်တီတာသာရကတွေကြီးတဲ့အခါမှာရဲကတနတ်ရှိရတာနဲ့မပြေရဘူးတုံ့လုံနေတယ်။အဲ့တော့နောက်တစ်ခါကျွန်တော်တို့ဟိုတွားပြီးဖမ်းတဲ့အခါတော့မှပဲလက်ရှိမခတ်လို့ဘေးကလူကြီးလက်ထိခတ်လို့ပြောနေရတယ်ပေါ့အဲ့တော့သူတို့အီချင်းမဲ့တာကိုကျွန်တော်တို့ကတွားပြီးတွေ့ရတယ်ကျွန်တော်တို့လုံညုံကြီးကဘယ်မှာလဲကျွန်တော်တို့လုံညုံမှုကအကုန်လုံးကင်းမဲ့နေတယ်ဒါကပထမဆုံးဟိုမြင်ရတဲ့အင်းငွေးကကျွန်တော်တို့သိတာပေါ့ဒီအဲ့တော့ရဲတွေကကျွန်တော်တို့တခြားနေရာမှာကြည့်မယ်ဆိုလက်နဲ့မဲ့တဲ့ကျောင်းသားတွေကိုဖြိုခွင်းတော့တော့တခါလေဟိုမြင်မကောင်းရှိဖို့ကောင်းဟုတ်လားဟိုပလေးစံတွေကိုရိုက်နဲ့နှိမ့်ဆက်သူလုတ်ခဲ့ကြတယ်အဲ့တော့တကယ်အကျပ်ပသမားတွေတကယ်ဟိုရာဇဝတ်ကောင်တွေကြတော့ဘာမှမလုပ်ရုံတုံ့လုံးချောက်ချားနေရတော့ကျွန်တော်တို့တော့မြင်ရတယ်အမှန်တရားတိကျက်ဖို့ကောင်းပါလေနောက်ဒုတိယပိုင်းအနေနဲ့ကဒီလုတ်ကြံတက်ဖြတ်မှုကတကယ်တော့ဒါအကျန့်ဖက်လုတ်ရပဲဖြစ်တယ်အကျန့်ဖက်လုတ်ရဆိုတာဒီဟိုချင်းချောက်တာပေါ့နော်ကျွန်တော်တို့တာမန်တိုက်ရုံနေမဟုတ်ဘူးအားလုံးချင်းချောက်လိုက်တာပေါ့အားလုံးချောက်ချားပေါအောင်လို့ချင်းချောက်လိုက်တဲ့တက်ဖြတ်မှုကြီးဒါတော့အကျန့်ဖက်လုတ်ရဖြစ်တယ်ဒါအလေးနဲ့တာမန်ဒီလိုမျိုးလုတ်ကြံတက်ဖြတ်မှုတတ်မှတ်လို့မရဘူးဒါအကျန့်ဖက်လုတ်ရဖြစ်တယ်ဂိုင်းနဲ့ဖွဲ့ပြီးတော့လုတ်တဲ့အကျန့်ဖက်လုတ်ရဖြစ်တယ်အရင်တုန်းကလည်းဟလာတပည့်လူဟာမျိုးလုတ်ကြံနေတယ်ကျွန်တော်တို့တရားခံမဖော်နိုင်ဘူးအလုတ်ကြံခံရတဲ့လူတော့တရားစွဲခံပြီးတော့ထောင်ချခံရတယ်အဲ့တော့ဒါကျွန်တော်တို့တိုင်းပြည်လက်ရှိအခြေအနေဖြစ်နေတယ်အဲ့တော့ဒီလိုမျိုးဖြစ်နေတဲ့အချိန်မှာဒါကျွန်တော်ကတာမန်ပြည်သူတောင်နေနေပဲမြင်တာပြောတာပေါ့လေဟဟအဝေးမှနေတဲ့ကျွန်တော်တို့တော့မှတုံဟိုဘယ်လိုခေါ်မလဲတုံလို့မိတယ်ဒီဟာကိုရီပေါ်ပဲကျင်ကြအောင်လာမယ်ဆိုတဲ့အတွေ့အကြုံဒါကျွန်တော်ထင်တယ်လူတိုင်းစိတ်ထဲမှာခံစားနေရပါပဲအဲ့တော့အဲ့လောက်တုံ့လို့ချုပ်ချားနေတဲ့အချိန်မှာတိုင်းပြည်ရဲ့တာဝန်ရှိတဲ့သမ္မတဖြစ်စီပေါ့ဗျာဒါမှမဟုတ်လေကျွန်တော်တို့အရင်တော့ကဘာပဲဖြစ်ပေါ့ဗျာတော်တော်ဆန်းစုကြည်ဖြစ်စီပေါ့ဗျာတိုင်းပြည်သားတွေရဲ့တုံ့လို့ချုပ်ချားမှုကို ဟိုပြေပြောက်ဖို့သူတို့စကားပြောတင်နေပြသူတို့ဘာမှမပြောဘူးအဲ့တော့ကျွန်တော်တို့ကအကုန်လုံးကတိုင်းပြည်ကခုနလုံလုံကြီးတာဝန်အရာရှိတွေကလည်းဘာမှတာဝန်မကြည့်သလိုကျွန်တော်တို့ရဲ့စိတ်ပိုင်းဆိုင်ရာမှာမလုံခြုံမှုတွေဖြစ်နေတဲ့ဟာတွေကိုတော့ပြည်ဘာပဲကြည့်ပြီးတိုင်းပြည်ကောင်းဆောင်နေတဲ့လူတွေကစကားပြောတင်နေနှစ်သိမ့်အားပေးတင်နေလို့ကျွန်တော်ကတော့မြင်နေအဲ့လိုမှမလုပ်ဘူးဆိုတော့ကျွန်တော်တို့ကဒါဟိုဘယ်လိုခေါ်မလဲလူတွေကကိုယ့်ဘောအနေကြောက်လာတဲ့ခါမှာဥပဒေကိုမစောင့်တော့ဘဲနဲ့ကိုယ်နိုင်တဲ့နီလာနဲ့တုံ့ပြန်လာကြမယ်ဟာကြအင်မတန်အန္တရာယ်ကြီးပါတယ်။ဒါပေမဲ့လို့ဒီအချိန်မျိုးအောက်မှာပေါ့လေကျွန်တော်မြင်လိုက်တာတော့ဒီဒီလိုမျိုးကို့တက်ဆုပ်ပြီးတော့ဝင်ဖမ်းပြီးတော့တက္ကစီမှာကိုနေဝင်းပါဝင်ပေါ့တက္ကစီရဲပေါ့လေ။ဟိုအားလုံးကိုကျွန်တော်ကြည့်ချင်းရပြီ။ဒီလူလူတို့ကအကြမ်းဖက်မှုကိုအသက်ဆုံးပြီးတော့ကာကွယ်စန့်ကျင်နေဆိုတာကိုမြင်လိုက်ရတာတော့အားကြီးတယ်ပေါ့ဗျာ။အဲ့ဒါလွင်ကျန်တဲ့ဟာကတော့တခုမှအားရစရာမရှိပါဘူး။ကျွန်တော်အနေနဲ့တော့ရှင်းပြောရရင်အစိုးရမှာတာဝန်ရှိတယ်ဒီကိစ္စကကျွန်တော်တို့ပြည်သူလူထုရဲ့ဟိုလုံခြုံမှုကိုအကာအကွယ်ပေးဖို့ဒီချိန်ကအကောင်းဆုံးပါအနေဆုံးဖြစ်စကားလေးအချင်းကတော့ကျွန်တော်တို့ပြောဖို့အချိန်တန်နေပြီလို့ကျွန်တော်ကတော့ယူဆပါတယ်ဒီလောက်ပဲကျွန်တော်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ကွန်မြူနတီကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီဟိုထစ်ကနေချီကျွန်တော်တို့ကအနောက်နိုင်ငံတွေရဲ့ပေဒါနဲ့တန်းတန်းပြီးပြောရတာလည်းမကောင်းပါဘူးဒါပေမဲ့ဒါကလည်းကောင်းတဲ့ဥပမာနမူနာတစ်ခုဖြစ်တယ်လို့ယူဆတဲ့အတွက်ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာဒီဥပမာဆိုရင်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်အကြမ်းဖက်မှုတစ်ခုဖြစ်တယ်တနပ်ပြစ်မှုအကြောင်းနေမှာပဲဖြစ်ရုပ်ရှင်မှာဖြစ်ဖြစ်ပြည်သူပြည်သားတယောက်ဒါမှမဟုတ်လည်းတာဝန်ရှိတဲ့သူတယောက်အကြမ်းဖက်တပ်ဖြတ်ခံရတယ်ဆိုလို့ရှိရင်တန်းပြီးကောင်းဆောင်လုပ်တဲ့လူတမရဆိုရင်လည်းတမရပေါ့နော်အများသောဖြစ်တော့တမရပေါ့သူကထွက်ပြီးတော့ဒါပြည်သူတွေကိုချွေးတိတ်တဲ့စကားနှစ်တိတ်တဲ့စကားအားပေးတဲ့စကားပြောလို့ရှိကြတာကိုတွေ့ကြပါတယ်ဒါကတော့ကျွန်တော်ထင်တယ်ဟိုအတူယူတဲ့နမူနာကောင်းတစ်ခုလို့တော့ထင်ပါတယ်ဆိုတော့ကျွန်တော်လေလိုင်းပေါ်ကိုကိုဇော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျရန်ကုန်မြို့ကကိုဇော်ဝင်ဆွေးနွေးပါဦးဟု
တ်ကဲ့အခုဒီရှင်းနေဦးလုံခြံတပ်ဖြတ်ခံရတဲ့ကိစ္စကတာမန်မဟုတ်ပါဘူးနိုင်ငံရေးလုံခြံမှုဖြစ်ပါတယ်အဲ့တော့နိုင်ငံရေးလုံခြံမှုဆိုတဲ့အခါမှာ2008ပြင်ဆင်လူသူတယောက်ကို2008မပြင်ဆင်လူသူတွေကလုံခြံတဲ့လုံခြံမှုပဲဖြစ်ပါတယ်တကယ်တော့အခုနေရာ2008ကိုပြင်ဆင်လူသူကလည်းမဟုတ်ပါဘူးအစ်စ်ပြန်လည်ရေးဆွဲလူသူတော်ဖြစ်ပါတယ်နော်အဲ့ဒီအတွက်ကြောင့်မို့လို့ဒါက2008ပြင်ဆင်လူသူဖြတ်သိမ်းလူသူတွေကိုသတိပေးလိုက်တဲ့တန်းနှလိုက်တဲ့ပြဿနာပဲဖြစ်ပါလေလို့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ချက်ကအခုကျွန်တော်တို့လက်တလောအပြောများနေတဲ့တရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်။ကျွန်တော်ဒီညမှာဘလို့တရားဥပဒေစိုးမိုးရေးလဲဆိုတဲ့ပြဿနာရှိလာတယ်။တကယ်တော့ဒီဖြစ်ချက်တွေကတရားဥပဒေစိုးမိုးရေးရှိနေလို့ဖြစ်တာဗျ။ဘယ်တရားဥပဒေလဲဆိုတော့2008အခြေခံဥပဒေစိုးမိုးနေလို့ဖြစ်တာဗျ။2008အခြေခံဥပဒေအောက်မှာဟောလို့အကြမ်းဖက်မှုတွေလုံခြံတပ်ဖြတ်မှုတွေမတရားမှုတွေဟာစက်တိုက်တောက်လျှောက်ဖြစ်နေဦးမှာပဲလို့ကျွန်တော်အဲ့လိုပဲဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောရန်ကုန်မြို့ကနေဆွေးနွေးတာဆိုတော့ကျွန်တော်ကိုတာမောင်ခတ်တူတူလေးတာတိ30စက္ကန့်လောက်တော့အချိန်ရပါတယ်ကိုတာမောင်ပြောပါအောင်မန္တလေးက
ဟုတ်ကဲ့ပါခင်ဗျာဟိုရဲတွေအလုံးမလို့ဆိုတော့ပေါ်လင်းပါတယ်ခင်ဗျာဖြီးသူတွေဝိုင်းပြီးဖမ်းပြီးလိုက်တာသူ၄လောင်းပြန်၃လောင်းပြန်လဲသူတို့မဖမ်းနိုင်ပါဘူးသူတို့လည်းအချိန်ပြန်မှုထိခိုက်နိုင်ပါတယ်သူတို့လုံခြုံရေးရတာပြည်တယ်ရောအဆက်အနဆင်ရောကျောင်းလမ်းမှုတော့မပါသေးဘူးဆိုတာဒီလောက်ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုသားမောင်ကျေးဇူးအများကြီးတင်ပါတယ်အဓိကလူရင်းတူရှင်းပြောပေးတာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းကိုလေလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါလားကွန်မြူနတီဆိုတော့ကျွန်တော်တို့ဒီမှာဟိုကွန်မြူနတီအဖွဲ့အစည်းတွေအပါအဝင်ဒီ CSO ပေါ့နော်လူမှုအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာရှိတဲ့လူမှုအဖွဲ့အစည်းပေါင်း200ကျော်ကနေပြီးတော့လက်မှတ်ထိုးပြီးတော့ဒီကိစ္စအမှုမှန်ပေါ်ပေါက်ဖို့ဆိုပြီးတော့ဒါတောင်းဆိုချက်တွေဟိုထုတ်ပြန်ထားတာရှိပါတယ်ဆိုတော့လက်ရှိမှာဒီအခုဒီမှာမြန်မာနိုင်ငံထဲမှာလုပ်နေကြတာလူခွင့်ရေးမြင့်တင်ရေးလုပ်ငန်းတွေလုပ်နေကြတဲ့သူတွေယုံကြည်မှုတွေဟိုကသူတို့ရဲ့လုံခြုံရေးအတွက်စိတ်ချယုံကြည်မှုရှိအောင်အစိုးရအနေနဲ့ဘာများလုပ်ပေးတင်တယ်လဲစောစောကွန်မြူနတီပြောသွားတဲ့ထက်မှာတော့ခေါင်းဆောင်တွေကဒါတစ်ခုခုပြောတင်တယ်ဆိုပြီးတော့သူအကြံပေးတော့ကြာကော်မြူမင်းတို့ဘက်ကတော့ဘယ်လိုမြင်မိလဲ
ပထမဦးဆုံးလုတ်ပေးတင်တာကတော့ဒီအမှုကိုအမြန်ဆုံးဖော်ထုတ်ပြီးတော့ဒါမျိုးကိစ္စတွေကိုမဖြစ်အောင်တူတင်ကာကွယ်တာလည်းမကဘဲနဲ့ဖြစ်လာလို့ရှိရင်လည်းတရားဥပဒေပေါင်းအတွင်းကိုကျွန်တော်တို့စောင့်ကြည့်ပြီးအဖြစ်ပေးအရေးယူမှုနဲ့ကျွန်တော်ပြန်လို့အားတက်အောင်လုတ်ဆောင်လို့ရပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးစိတ်သက်တွေကဒီလူခွေးရေးပေါ်မှာလုတ်ဆောင်တဲ့သူတွေပေါ်မှာမုန်းတိမှုအခြေခံနဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီစီစဉ်မှုအတွက်လုံဆောင်တဲ့သူတွေမှာဘုံဒီမှုမှာအခြေခံတာဖြစ်နေတဲ့အတွက်ကျွန်တော်တို့ကြားထဲမှာအသွေးမသွေးရန်သူဆိုတာဖြစ်တယ်နောက်တစ်ခါကျွန်တော်အကြမ်းဖက်မှုနဲ့ပြဿနာကိုဖြေရှင်းမယ်ဆိုစိတ်သက်တည်ပြောင်းမှုအတွက်ဒါတွေကတော့ကျွန်တော်ရည်ရှိလုံဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်လည်းအငြင်းနဲ့လက်နဲ့အားကိုးတဲ့စိတ်တည်ရဲ့အကြမ်းဖက်ပြီးတော့အနိုင်ယူခြင်းနဲ့စိတ်တည်ရဲ့တခြားသူပေါ်မှာမတူညီတဲ့အပေါ်မှာမုန်းတိမှုစိတ်တည်ကြအောင်ဒီလိုမျိုးရာသွေးမှုတွေဒီလိုမျိုးလုံခြံတတ်ဖြတ်မှုတွေဖြစ်တယ်ဆိုတာဖြစ်တဲ့အတွက်ရည်ရှိကိုလည်းဒါကိုကျွန်တော်ကြည့်ဖို့လိုအပ်ပါတယ်လောလောဆယ်ကတော့ကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းရေးကြားထဲမှာ
လုံကြုံရေးဆိုတဲ့အကြောင်းအရာကိုတော်တော်ကြီးကိုကျွန်တော်တို့လေးလေးလေးနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အားပြင်ဆင်ရတာရှိပါတယ်ဒါပေမဲ့အစိုးရအနေနဲ့ဒါတွေကိုတတိထားပြီးလှုပ်ဆောင်ပေးရင်တော့ကျွန်တော်တို့နည်းနည်းလေးပူပြီးစိတ်ဆက်ပိုင်ဆိုင်ရာလုံခြုံမှုပြန်လည်ရရှိပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥအောင်ထုကိုလည်းကျွန်တော်နောက်ဆုံးအပိတ်လေးကျွန်တော်မေးချင်ပါတယ်ဥအောင်ထုဘက်ကတော့ဒီဗာမယားအကြံပေးချင်ပါတယ်ခင်ဗျာအခုစောစောကပြောတော့ကျွန်တော်ဆွေးနွေးသွားတာတွေတော့ရှိတာပေါ့အလုပ်သင်တဲ့ကိစ္စတွေဟောလုပ်ဖြစ်တဲ့ကိစ္စတွေပေါ့နော်ဆိုတော့ဥအောင်ထုရဲ့နောက်ဆုံးအကြံပေးချက်ကတော့ဗာမယားဖြစ်ပါမလဲခင်ဗျာဒီတာဝန်ရှိတဲ့သူတွေအပေါ်မှာ
ဟုတ်ကဲ့အဲ့ဒါကကျွန်တော်ရန်ကုန်ကမိတ်ဆွေတူပြောသွားတယ်ငတုံးကြီးဖွဲ့ကြီးကိုမတရားဥပဒေစိုးမိုးနေလို့ဖြစ်နေတာဆိုတော့ကျွန်တော်အများကြီးလက်ခံတယ်အဲ့တော့အဲ့ဒီအခြေခံကနေပြီးတော့အခုလုံးကျွန်တော်ပြန်ကျင်းမာရမှာပါအဲ့တော့နှစ်ထောင်ကျော်ပြည်သူ့အခြေခံဥပဒေပေါင်းတဲ့ကတော့လူမျိုးရေးကိစ္စကိုဘလောက်ပဲဆွေးနွေးဆွေးနွေးတနေကုန်ဆွေးနွေးဘာမှဖြစ်လာမှာမဟုတ်ပါဘူး။အဲ့တော့ကျွန်တော်အကြံပေးချင်တာကဥက္ကဋ္ဌကဒီ2016ခုနှစ်ဒီဇင်ဘာလကောမှာဖွဲ့စည်းပုံပြင်ဖို့တင်လိုက်တယ်။သူကရှေ့မှာပြောတာပြီးကဖွဲ့စည်းပုံပြင်ဖို့ကိုမရဘူး။အဲ့ဒီနေ့ဘာကြောင့်ပြင်ဖို့တင်လိုက်ကြလဲဆိုတော့ပြင်လို့မရဘူးဆိုတာကို NLD ကတက်တွေ့သိစေချင်လူလူချပြလိုက်စေချင်အစ်စ်ဆွဲစေချင်ဒါဥပဒေရေးကြတဲ့ကျွန်တော်လည်
းဟုတ်ကဲ့ဟုတ်တယ်
အဲ့တော့ကိုကြီးတိတ်ဆိုဖော်တော့မယ်ဆိုရင်တော့ဒီလက်ရှိတော့တော်ကနေပြီးတော့ energy ဆုတ်ခွာမရမယ်23ရာစုပြင်လို့ညီတိုင်းရက်လိုက်မှကြမကြောင့်23ရာစုပြင်လို့ညီတိုင်းနှစ်ထောင်ကြီးပုံလေးကိုပြန်ဆွဲတင်သွား
ဟုတ်ကဲ့
အဲ့တော့အခုအကုန်လုံးလမ်းကြောင်းပြန်ဆုတ်ခွာပြီးနိုင်ငံလမ်းကြောင်းအပြစ်တစ်ခုရှာဒီမိုကရက်တစ်ဒီမိုကရက်တစ်ဖက်ဒရယ်ပြောင်းလို့ဖွဲ့စည်းပုံအခြေခံဥပဒေဒီတစ်ခုပြန်ဆွဲတဲ့လမ်းကြောင်းကိုတည်ဆောက်နိုင်တော့မှသာလေကျွန်ုပ်ရဲ့တကယ်အမှတ်ခံချက်ရှိမယ်လို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ဥအောင်ထူကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ဦးဆောင်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညထောက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရပါရှင်။ VOA American တန်ကနေ2019ခုနှစ် February 5ရက်တနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။တနင်္ဂနွေနေ့ညနေပိုင်းမှာတော့ဒီမိုကရေစီမြန်မာဒီမိုကရေစီရေဆွေးနွေးကမြန်မာပြည်ကပေးစာဦးစည်သူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြမှာပါ။အခုတော့မနေ့ပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ခုမနက်ဖက်စီစဉ်ဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင
်။ American နိုင်ငံတွင်းကိုအရှေ့လေပိုင်းဒေသနိုင်ငံအများပြားကနိုင်ငံသားတွေမဝင်ဖို့အတွက်သမရအမိန့်နဲ့ပိတ်ပင်မှုကိုပြည်내ပြည်ထောင်စုတရားရုံးတစ်ခုကယာယီပယ်ဖျက်ပေးလိုက်တာဟာမဖြစ်သင့်ဘူးလို့သမရဒေါ်နယ်ထရမ့်ကစနေနေ့မှာပြောဆိုလိုက်ပြီးဒါကိုပြန်ပြီးပြောင်းပြင်မယ်လို့ပြောကြားလိုက်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကအကြမ်းဖက်မှုတွေအန္တရာယ်ရှိနေတာမို့အမေရိကန်နိုင်ငံတွင်ဝင်ရောက်မှုတားမြစ်တာနဲ့ပတ်သက်ပြီးဒီနိုင်ငံတွေကိုတင်ဝင်ပြဝင်ခွင့်ဗီဇာနဲ့ရောက်လာသူတွေကိုပြန်ပြီးမပို့ဖို့ဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားရုံးကဟန့်တာတဲ့အမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီနိုင်ငံ9နိုင်ငံကလူတွေရဲ့ပြဝင်ခွင့်နဲ့ဒုက္ခသည်တွေပေါ်မှာအမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ရဲ့ကန့်သတ်ချက်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အကြီးအကဲဖြစ်တဲ့ဖိလစ်ပိုဂရန်ဒီကဝေဖန်လိုက်ပါတယ်။ဒါဟာဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အတည်ပြုပြီးသားနိုင်ငံတကာသတ်မှတ်ချက်တွေကိုစိုးစိုးဝါးဝါးအားပြော့သွားစေနိုင်တယ်လို့လည်းထောက်ပြခဲ့ပါတယ်။ကမ္ဘောဒီးယားဘုရင်ရဲ့ဖိတ်ကြားချက်နဲ့လေးရကြနှစ်နိုင်ငံချစ်ချင်းခီးတွားရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့စနေနေ့တွေ့ဆုံအပြီးမှာတော့ကမ္ဘောဒီးယားမြန်မာနှစ်နိုင်ငံချမ်းမှာကုန်သွယ်ရေးခီးတွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြင့်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့ဝန်ကြီးချုပ်ရဲ့လက်ထောက်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မှာ2016အောက်တိုဘာ9ရက်နေ့ကစပြီး2019 February 3ရက်နေ့ထိဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရသာ73ဦးသေဆုံးပြီး2ဦးဒဏ်ရာရသလို5ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံတော်တိုင်ပင်ခံရုံးသတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.